Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အသံရဲ့2022ခုနှစ် February 25ရက်နေ့တောက်ကြနေမတဲ့ဘက်အသံလွင့်စီစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းမီတာ32 49နဲ့လိုင်းမီတာ190တို့ကနေစတင်ဓာတ်ရိုက်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါဒုတ်တန်ဖြစ်တဲ့ဓာတ်ရိုက်ထုတ်လွှင့်နေပါခင်ဗျာ။ကျွန်တော်ကဇော်မိုးတော်ပါခင်ဗျာ။ဒီကနေ့မနေ့အတန်းလင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။ဒီကနေ့အတန်းလင်းအစီအစဉ်တွေထဲမှာဆိုလို့ရှိရင်ကျွန်တော်တို့ခါတိုင်းလိုပဲသတင်းတွေကိုဥစွာတင်ပြပေးပါမယ်။သတင်းတွေထဲမှာဆိုလို့ရှိရင်ရုရှားကယူကရိန်းကိုကျူးကျော်တဲ့အတွက်ရုရှားကိုထိရောက်တဲ့စီးပွားရေးပိတ်ဆို့မှုတွေထပ်လုပ်သွားအောင်မယ်လို့အမေရိကန်သမ္မတဘိုင်ဒန်ကပြောဆိုလိုက်တဲ့သတင်း။ဒါအပြင်ယူကရိန်းကိုရုရှားကကျူးကျော်တဲ့အပေါ်တရုတ်ကသတိထားတုံ့ပြန်နေတယ်ဆိုတဲ့သတင်းမြန်မာနိုင်ငံရဲ့လွတ်လပ်မှုဟာ90ရာခိုင်နှုန်းကျော်ကျဆင်းသွားပြီလို့ Freedom House ကအစိုးရကတင်ပြလိုက်တဲ့သတင်းစတဲ့မြန်မာနဲ့ကမ္ဘာကသတင်းတွေကိုဥစွာတင်ပြပေးပါမယ်။အဲ့ဒီနောက်မှာတော့သတင်းပေးပို့ချက်နဲ့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါရခင်ဗျာ
။ဒီစစ်ပွဲကိုအဆုံးမသတ်နိုင်ဘူးဆိုရင်ကမ္ဘာစစ်အကြီးလည်းဖြစ်သွားနိုင်တော့ဘောနော်လက်တွေ့ဘောနော်မြန်မာရေကိုအာရုံစိုက်မှုရော့သွားမယ်ဗျာ
။ထုတ်ချအာဏာပိုင်နိုင်ငံတစ်ခုကိုအင်အားကြီးနိုင်ငံတစ်ခုကဝင်ရောက်ကျူးကျော်ဆက်ဖက်တိမ့်ပိုက်တယ်လို့ပဲမြင်စရာရှိတာပေါ့
ရုရှားကယူကရိန်းကိုဝင်ရောက်ကျူးကျော်တိမ့်ပိုက်တဲ့အပေါ်သဘောထားအမြင်တွေကိုစူးစီးတင်ဆက်တဲ့အခါမှာအပြည့်စုံကိုနားတော်တာဆင်ရပါမယ်ယူကရိန်းအရေးရုရှားစူးစီးတင်ဆက်မှုတွေယူကရိန်းရုရှားအရေးစူးစီးတင်ဆက်ချက်တွေအပြီးမှာတော့မြန်မာပြည်တွင်းကစစ်ပွဲတွေကြောင့်အိန္ဒိယကိုထွက်ပြေးနေရတဲ့ဒုက္ခစစ်ပွဲဒုက္ခတွေနဲ့ပတ်သက်တဲ့အခြေအနေတွေကိုလည်းတင်ပြပေးသွားမှာပါအဲ့ဒီနောက်မှာတော့ဦးအောင်ခင်ရဲ့နိုင်ငံရေးသုံးသပ်ချက်ကျမရဲ့အစီအစဉ်တိုင်းရင်းသတင်းလွှာအစီအစဉ်စတာတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားဖို့စီစဉ်ထားပါတယ်အခုတော့ကျွန်တော်တို့နောက်ဆုံးရသတင်းတွေကိုကိုအောင်လင်ဦးနဲ့ဒေါက်ခင်မျိုးသက်တို့ကပြောပြမှာပါခင်ဗျာ
ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ယူကရိန်းပေါ်ကျူးကျော်မှုကိုတုံ့ပြန်တဲ့အနေနဲ့ရုရှားနိုင်ငံစီးပွားရေးအထိနာစေမဲ့ပိတ်ဆို့တန်ခတ်မှုတွေထပ်မံချမှတ်သွားမှာဖြစ်ကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောလိုက်ပါတယ်
Putin is the aggressor. Putin chose this war. And now he and his country will bear the consequences.
Putin ya yan lo le tu chi ba le. Di sit pwae wo le Putin ga ywe che ga da ba. Aku ka tu ne tu tai ji ha naw set twe a chu set di ne yin san cha ya da ma phit ba le lo Tamara Biden cha da bin ni ga in ju do ma pyo cha da ba. American ye dan khat mu atit twe ha Russia ban lo ngan twe a su wa ne ni set twe a set ne ni pinya kan na le go pyet mat tha ma phit ba le.ကျွန်တော်ဒီနေ့ကကျူးကျော်တက်ခတ်မှုတွေနဲ့တူရုရှားကအင်းနီချင်းယူကရိန်းနိုင်ငံကအစိုးရကိုဖျောက်ချဖို့နီလန်ပေါင်းစုံနဲ့ရည်မှန်းထားကြောင်းလည်းအမေရိကန်ကာကွယ်ရေးဝန်ကြီးဌာနတာဝန်ရှိသူတို့ကပြောဆိုထားပါတယ်။အင်းအားလုံးရင်းနဲ့ကျူးကျော်တက်ခတ်မှုတွေနဲ့တူ KS မြို့တော်ကိုဥတီလာတွေ့ရကြောင်းလည်းကြာသပင်းနေဆိုင်မှာတင်းတောက်တွေကိုပြောခဲ့တာပါ။ရုရှားရဲ့ကနုန်းစစ်ဆင်ရေးမှာတာတိုပြစ်ပထင်းတက်မစ်ဆိုင်းတုံးတရာကျော်အပြင်တာလက်ပြစ်ပထင်းတက်မစ်ဆိုင်းတုံးတွေခရစ်မစ်ဆိုင်းတုံးတွေမြေပြင်ကဝေရင်ပြစ်မစ်ဆိုင်းတုံးတွေပါဝင်ကြောင်းလည်းအမေရိကန်ကာကွယ်ရေးဝန်ကြီးဌာနကပြောဆိုခဲ့ပါတယ်။လေယာဉ်ဝင်းတွေစစ်တမ်းရာတွေကုန်းလောင်ယုံတွေပါဝင်ယူကရိန်းစစ်ပတ်ဆိုင်ရာနေရာတွေကိုမစ်ဆိုင်းတုံးတွေနဲ့ပစ်မှတ်ထားတိုက်ခိုက်ခဲ့တယ်လို့လည်းပြောပါတယ်။ယူကရိန်းတပ်ဖွဲ့တွေဘက်ကခုခံတိုက်ခိုက်တဲ့လက္ခဏာတချို့တွေ့ရကြောင်းလည်းပြောပါတယ်။ဥရောပမှာဒုတိယကမ္ဘာစစ်နောက်ပိုင်းအကြီးဆုံးစစ်ဆင်ရေးအဖြစ်ကျော်လာပြီးနေ့ကယူကရိန်းရှိပိုင်းကအငင်းပွားနေတဲ့ဒေသတွေမှာရှိတဲ့ယူကရိန်းတပ်တွေကိုရုရှားကစတင်တိုက်ခတ်ခဲ့တယ်လို့ခီယက်မြို့တော်ပအဝင်မြို့ကြီးတွေကိုလည်းမစ်ဆိုင်းတုံးတွေနဲ့ပစ်ခတ်ခဲ့တာပါ။ကြာသပတေးမှာပဲရုရှားနိုင်ငံကမြို့ကြီး50လောက်မှာစစ်ဆင်ခြင်းစစ်နှက်ပြပွဲတွေပေါ်ပေါက်ခဲ့ပြီးရဲတပ်ဖွဲ့ကလူထောက်300ကျော်ကိုဖမ်းဆီးခဲ့ကြောင်းလည်းရုရှားလူခွင့်ရေးလှုပ်ရှားမှုအဖွဲ့ OVD Info ကပြောဆိုထားပါရဲ့။ယူကရိန်းကိုစစ်ဆင်ရေးကြီးညာခဲ့ပြီးတဲ့နောက်ပေါ်ပေါက်လာတဲ့စစ်နှက်ပြပွဲတွေအတွင်းဖမ်းဆီးခံရသူအများစုဟာမော်စကိုမြို့တော်မှာဖြစ်တယ်လို့လည်းပြောဆိုထားပါရဲ့။ယူကရိန်းနိုင်ငံကိုကျူးကျော်တိုက်ခတ်မှုတွေရုရှားသမ္မတဗလာဒီမီယာပူတင်ပေါ်အမေရိကန်လွှတ်တော်အမတ်တွေပြစ်တင်ရှုတ်ချလိုက်ကြပြီးနှစ်ပေါင်း90ကျော်အတွင်းဥရောပမှာပထမဆုံးအချိန်အင်အားအလုံးရင်းနဲ့ဆစ်ဆင်ခဲ့တဲ့လူရက်ကိုအမြန်ဆုံးတုံ့ပြန်ရေးယူဖို့လဲသမ္မတဂျိုးဘိုင်ဒန်ဆွေးနွေးဖို့တိုက်တွန်းလိုက်ကြပါတယ်။အင်းနီချင်းနိုင်ငံတွေရဲ့လွတ်လပ်မှုအချုပ်အခြာအာဏာပိုင်ဆိုင်မှုဒီမိုကရေစီနဲ့လွတ်လပ်ခွင့်တွေအတွက် ကျိုးပန်းမှုတွေကိုစိုးရိမ်ကြောက်ရွံ့မှုကြောင့်မရေမတွက်နိုင်တဲ့ယူကရိန်းနိုင်ငံသားတွေကိုစစ်ဒီဖို့ရုရှားသမ္မတကဆုံးဖြတ်ခဲ့တယ်ဆိုတာသမိုင်းကသက်သေပြပါလိမ့်မယ်လို့လည်းအမေရိကန်ထက်လွှတ်တော်နိုင်ငံခြားရေးကော်မတီဥက္ကဋ္ဌဘော့မန်နန်ဒက်စ်ကကြာသပတေးနေ့မှာပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်ကြပါယူကရိန်းပေါ်တစ်ဖက်သက်တက်ခဲ့တဲ့လူရဲကြောင့်လက်ရှိရုရှားခေါင်းဆောင်မိုင်းကိုနိုင်ငံတကာတာဝန်ကဝိုင်းပယ်ဖို့အာရုံစိုက်ကြရမယ်အခြေဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်ထက်လွှတ်တော်နိုင်ငံခြားရေးကော်မတီက Republican ကိုယ်စားဂျင်ရစ်ကတော့ယူကရိန်းနိုင်ငံကမျိုးကြီးတွေကိုတက်ခဲ့တဲ့လူရဲဟာကြိုတင်စီစဉ်ထားတဲ့ပျော်မြောင်တင်းတင်းစစ်ချင်ညာတဲ့လူရဲအဖြစ်ပြောဆိုခဲ့ပါတယ်ထက်လွှတ်တော်နိုင်ငံခြားရေးကော်မတီကဒီမိုကရက်နဲ့ Republican တစ်တန်းခေါင်းဆောင်တွေဖြစ်ကြတဲ့မနန်ဒက်စ်နဲ့ရစ်တိုပူတက်ပြီးယူကရိန်းပေါ်ရုရှားကကျူးကျော်လာခဲ့ရင်ပိတ်ဆို့တန်ခတ်အရေးယူနိုင်မဲ့ဥပဒေမူကြမ်းတစ်ရပ်ကိုလည်းဒီနေ့ဆက်မှာပဲလွှတ်တော်မှာတင်ပြထားပါတယ်ယူကရိန်းနိုင်ငံရုရှားကကျူးကျော်တက်ခတ်မှုပေါ်နိုင်ငံတကာတာဝန်ကတုံ့ပြန်မှုတွေထွက်ပေါ်နေရမှာရုရှားရဲ့မဟာမိတ်တွေနဲ့အင်အားအကြီးဆုံးဖြစ်တဲ့တရုတ်နိုင်ငံကသိရသသာထင်းထင်းတင်းတင်းတုံ့ပြန်တာတွေ့ရပါတယ်ရုရှားပေါ်စီးပွားရေးတန်တမာရေးအရအထူးကျန်အောင်လုပ်ဖို့နိုင်ငံတော်များကကြိုးပမ်းနေတာကိုလည်းတိုက်ရိုက်ထောက်ခံတာသိပ်မတွေ့ရပါဘူးယူကရိန်းနိုင်ငံကခြေနေတွေကိုအနိကက်စောင့်ကြည့်နေတယ်လို့သာတရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဝါချွန်ရင်းကကြာသပတေးနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါချင်းတွေထိမ့်မနဲ့တိတ်မရအစင်တီရောက်မလာအောင်တက်ဆိုင်သူတွေအားလုံးကထိမ့်နေတင်းတင်းဆောင်ရွက်ကြဖို့လဲတိုက်တွန်းခဲ့ပါတယ်တက်ဆိုင်သူတွေအားလုံးအနေနဲ့ငင်းချင်းရေးအတွက်ဆက်လက်လမ်းဖွင့်ထားပြီးချင်းတွေပိုဆိုးမလာအောင်ဆွေးနွေးညီနိုင်ဖြစ်ရှင်းမှုမျှော်လင့်ကြောင်းလဲပြောဆိုခဲ့တာပါတရုတ်နိုင်ငံခြားရေးဥက္ကဋ္ဌပြောခွင့်ရရဲ့တုံ့ပြန်ချက်ဟာမကြာသေးခင်ကတရုတ်စိုးရရဲ့ပြောဆိုချက်တွေနဲ့ကိုက်ညီတာတွေးရပေမဲ့နောက်နိုင်ငံခေါင်းဆောင်တွေကပြင်းထန်တဲ့စီးပွားရေးပိတ်ဆို့တန်ဖက်မှုတွေလုပ်ဖို့ပြောဆိုနေချိန်မှာရုရှားကိုကူညီဖို့မပြောတာကထူးခြားချက်ဖြစ်နေလေဘေကျင်းမြို့ရဲ့ခြေဆိုင်တန်တမန်တူကပြောပါရယ်ရုရှားနိုင်ငံကဒဏ်ငွေတွေကိုတရုတ်နိုင်ငံကဝယ်ယူဖို့မချသေးရင်ကသဘောတူညီထားတဲ့အတိုင်းဆက်လက်အကောင့်တွေပေါ်သွားမယ်ဆိုတာမျိုးအနေဆုံးအဆင့်အာမခံပြောဆိုတာမျိုးမတွေ့ရဘူးလို့လည်းအမည်မဖော်လိုတဲ့တန်တမန်ကပြောပါရယ်ဒါပေမဲ့လည်းရုရှားပေါ်နောက်နိုင်ငံတွေကပိတ်ဆို့ရေးယူမှုတွေကနေတက်တာရအောင်တရုတ်ကကူညီမဲ့လာလာတွေလည်းတွေ့နေရတာပါတရုတ်နိုင်ငံကိုရုရှားကဂျုံနဲ့ဘာလီတင်ပို့ဖို့ဖေဖော်ဝါရီလ10ရက်နေ့ကသဘောတူညီမှုရရှိထားပြီးတရုတ်ကခွန်ဌာနကလည်းဂျုံတင်သွင်းဝင်ဗရုနိကပဲခွင့်ပြုချက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
ဗီအိုအမေရိကန်တန်မနက်ဖြန်မြန်မာပါလာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိတိုင်းဒိုမီတာ32 kHz 9335နဲ့9383ညတိုင်းဒိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505လို့ကနေပြောထုတ်လွှင့်ပေးနေပါရဲ့ရှင
်ဗီအိုအမေရိကန်တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ကဘာတလွားလွတ်လပ်မှုဆိုင်ရာစောင့်ကြည့်မှတ်တမ်းတင်တဲ့ American အခြေစိုက် Freedom House အဖွဲ့ကြီးရဲ့ February 24ရက်ထုတ်ပြန်တဲ့2022အတွက်ကဘာတလွားလွတ်လပ်မှုဆိုင်ရာအစီရင်ခံစာမှာမြန်မာနိုင်ငံရဲ့လွတ်လပ်မှုဟာစွစွဝါဝါကြဆင်းလာနေပြီးအခု6ရာခိုင်နှုန်းပဲရှိတော့တယ်လို့ဖော်ပြထားပါတယ်မြန်မာနိုင်ငံမှာဒါဇင်နဲ့ချီတဲ့အစိုးရအရာရှိတွေကိုဖမ်းဆီးပြီး2020ရွေးကောက်ပွဲအနိုင်ရအတွက်တော်အမတ်တွေလွတ်တော်ခေါ်ယူခွင့်မရအောင်မနေ့က February မှာစစ်တပ်အာဏာသိမ်းရခြင်းကစပြီးရှေ့မတိုးနောက်မဆုတ်ဖြစ်နေတဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီအကူအပြောင်းဟာလုံးဝလမ်းကြောင်းပြောင်းသွားခဲ့တယ်လို့တုံ့သက်ထားပါတယ်။နိုင်ငံတလွားဒီမိုကရေစီရဲ့တောင်းဆိုဆန္ဒပြမှုတွေနဲ့အတူအကြမ်းမဖက်အာဏာဖီဆန်တဲ့ CDM လှုပ်ရှားမှုတွေကိုစစ်တပ်ကအကြမ်းဖက်ဖြိုခွဲမှုတွေတစ်နှစ်ပတ်လုံးတွေ့မြင်နေရတဲ့အပြင်စစ်တပ်နဲ့တိုင်းဒေသလက်နက်ကိုင်တပ်ဖွဲ့တွေကြားတိုက်ပွဲတွေလည်းဆက်လက်ဖြစ်ပွားနေတယ်လို့ပြောပါတယ်။မြန်မာနိုင်ငံရဲ့အင်တာနက်လွတ်လပ်ခွင့်ကလည်းအနိုင်ဆုံးအဆင့်ကိုရောက်နေတယ်လို့မနေ့ကစက်တင်ဘာမှာ Freedom House အဖွဲ့ကအစီရင်ခံစာထုတ်ပြန်ခဲ့တာပါ။ကမ္ဘာနိုင်ငံနေနေစုစုပေါင်း210မှာနေထိုင်သူတွေရဲ့နိုင်ငံရေးနဲ့လူမှုလွတ်လပ်ခွင့်ဆိုင်ရာ Freedom House ရဲ့အစီရင်ခံစာထဲမှာမြန်မာနိုင်ငံအတွက်2021ခုနှစ်ကလွတ်လပ်မှုဟာ100မှာ28ရှိရာကနေအခု2022မှာတော့6အထိကျဆင်းသွားတယ်လို့ဖော်ပြထားပါတယ်။ကမ္ဘာတလွှားလွတ်လပ်မှုဆန်ဟာ16နှစ်ဇက်တိုက်ကျဆင်းလာနေတာတွေ့ရပြီးဒီမိုကရေစီအတွက်ချင်းချောက်မှုတွေဖြစ်လာနေကြောင်းလည်း2021ခုနှစ်အတွင်းလွတ်လပ်မှုဆန်ရတိုးတက်လာတဲ့နိုင်ငံ25နိုင်ငံရှိနေပေမဲ့မြန်မာပါဝင်နိုင်ငံပေါင်း60မှာတော့ကျဆင်းလာနေတယ်လို့ပြောပါတယ်။ကချင်ပြည်နယ်ပူတာအုံမြို့နယ်ထဲမှာစစ်တပ်နဲ့ကချင်လက်နက်ကိုင်တို့တိုက်ပွဲဖြစ်ပွားနေတဲ့တက်လာနီးပါးရှိနေပြီဖြစ်ပြီးနေနေလုံခြုံရေးအရနှစ်ဖက်စလုံးကလမ်းပန်းဆက်သွယ်ရေးကိုအတိအကျဖြတ်တောက်ထားတဲ့အတွက်73စီအပါဝင် အထူးရေကုန်ပစ္စည်းတွေပါဈေးတက်နေပါတယ်။ကျန်သပင်းတွေမှာဓာတ်ဆီကကလီတာကို7000ချော်သွားပြီလို့73စီရောင်းချတဲ့ဒေတာကန်တူက VOA ကိုပြောပါတယ်
။အခုတော့ဒီနေ့တရက်ထဲကိုတလီတာမပြည့်ဘူးပေါ့ 0.75 လီတာလောက်ရှိတဲ့ဟာတလီတာမပြည့်တပြည့်ကိုခမန်းဒီနေ့တရက်ထဲကို1000ကျတယ်။တကားလန်ကို4000နည်းနည်းကျော်မယ
်။လူရည် 9000 နဲ့မနည်းစစ်ဘေးရှောင်နေရတဲ့ပူတာအိုမြို့နယ်ထဲမှာဖြစ်ခတ်မှုတွေဆက်လက်ဖြစ်ပွားနေတဲ့အတွက်လမ်းပန်းဆက်သွယ်ရေးတွေဖြတ်တောက်ထားသလို73စီနဲ့တူဆန်းရရိတ်ခါပြက်လက်မှုတွေလည်းရှိနေတာပါ။အခုလို73စီဈေးအဆမတန်တက်နေတာဟာလမ်းပန်းဆက်သွယ်ရေးနဲ့နေနေအခြေအနေကြောင့်ဖြစ်နိုင်တယ်လို့မြန်မာနိုင်ငံ73စီတန်သွင်းဖြန့်လျူအသင်းကပြောပါတယ်။ရန်ကုန်မှာတော့အောက်တိန်95လီတာကို1980ကျပ်နဲ့ပရီမီယံဒီဇယ်စီကတော့ကျပ်1980ပါ။ကမ္ဘာရေနံဈေးကလည်းဥရောပအရှေ့ပိုင်းမှာစီးပွားရေးပိတ်ခတ်ဆက်တင်လာတဲ့အတွက်ရေနံဈေးတစ်စီးကိုအမေရိကန်ဒေါ်လာ100အထိနေချင်းညာချင်းတက်သွားပါတယ်။ဒီအခြေအနေတွေကြောင့်ပြည်ရင်းမှာ73စီကိုကြိုတင်ဝယ်ယူတိုးလောင်ထားသူတွေရှိနေတာပါ။မြန်မာနိုင်ငံသားအလုပ်သမားတွေတိတ်နေချီအလုပ်လုပ်နေတဲ့ထိုင်းနိုင်ငံမှာ Omicron COVID ပိုးကူးစက်မှုတွေများလာနေပြီးထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာတော့မြန်မာတွေအလုပ်လုပ်ကင်နေတဲ့အထက်ချုပ်ဆက်ယုံတချို့အတွက်လော့ကဒေါင်းချအသွားလာကန့်သတ်ထားတယ်လို့မဲဆောက်ကအလုပ်သမားရေးလှုပ်ရှားသူတွေက VOA ကိုပြောပါတယ်။အလုပ်သမားထောင်ကနန်းလောက်ရှိတဲ့အထက်ချုပ်ဆက်ယုံတွေအတွက်ကန့်သတ်မှုတွေလုပ်ခဲ့တယ်လို့ဆက်ယုံ3-4ယုံအတွက်တော့လော့ကဒေါင်းချပိတ်ထားတာဖြစ်ပါတယ်။ရွှေပြောင်းမြန်မာအလုပ်သမားတွေကြားမှာလည်းကိုဗစ်ကူးစက်မှုပိုများလာသလိုမဲဆောက်မှာတော့ရုရပိုင်းတွင်အိုမီကရွန်ကိုဗစ်အတည်ပြုလူနာကနေ့စဉ်ရာဂဏန်းရှိနေတယ်လို့မဲဆောက်ဆေးရုံကြီးကသတင်းထုတ်ပြန်ပါတယ်။ထိုင်းနိုင်ငံမြောက်ပိုင်းဖဆန်နူလောက်ပြည်နယ်တွေကဆေးရုံတစ်ခုမှာလည်းထိုင်းအာဏာပိုင်းတွေဝင်ရောက်ဆစ်ဆီရကနေအထောက်ထားမဲ့မြန်မာတရားကျော်အဖမ်းခံရပြီးဒီထဲမှာအိုမီကရွန်ကိုဗစ်ပိုးကူးစက်သူက16ယောက်တွေ့ရတယ်လို့ထိုင်းစုကသတင်းထုတ်ပြန်ပါတယ်။ပိုလီယိုကြောသွေးရောဂါတိုက်ဖျက်ရေးကိုအောင်မြင်စွာဆောင်ရွက်နိုင်ခဲ့တဲ့ပါကစ္စတန်နိုင်ငံကိုပြီးခဲ့တဲ့ကြက်သပတေးနေ့မှာ Microsoft ကုမ္ပဏီပူးတွဲတည်ထောင်သူပရယုတဒါနရှင် Bill Gates တို့ရောက်ပြီးပါကစ္စတန်ဝန်ကြီးချုပ် Imran Khan နဲ့တွေ့ဆုံခဲ့ပါတယ်။သူ့ရဲ့ပထမဆုံးပါကစ္စတန်ခီးစဉ်အတွင်းမှာပဲ Mr. Gates ကပါကစ္စတန်ရဲ့အင်ဂျီနီယာအာဖဂန်နစ္စတန်နိုင်ငံမှာလည်းဒီရောဂါပိုးကူးစက်မှုမရှိအောင်လုပ်ဖို့လိုအပ်တယ်လို့အလေးပေးပြောကြားခဲ့တာပါ။1990အစောပိုင်းကာလတွေကပါကစ္စတန်မှာကလေးပေါင်း2000လောက်ထိဒီရောဂါဒဏ်ခံရရတာဖြစ်ပေမဲ့အခုတော့တယောက်မှမရှိတာတစ်နှစ်ကျော်လာပြီဖြစ်ပါတယ်။ဒါပေမဲ့ဆက်ပြီးဒီရောဂါအတွက်လုံဆောင်အောင်မှဖြစ်ကြောင်းလည်းပြောပါတယ်။ဒီရောဂါဟာကမ္ဘာပေါ်မှာပါကစ္စတန်နဲ့အာဖဂန်နစ္စတန်နှစ်နိုင်ငံမှာပဲတွေ့ရတော့တဲ့ရောဂါဖြစ်ပြီးကလေးငယ်တွေကိုဒုက္ခပေးနေတာဖြစ်ပါတယ်။မနစ်ကဒီဇင်ဘာလထဲမှာပဲအာဖဂန်နယ်စပ်နားကခိုင်ဘာအတန်ခွာဒေသရေစိုးတွေထဲမှာပိုလီယိုပိုးတွေ့ခဲ့တဲ့အတွက်တရိပ်ရှိဖို့လည်းတိုက်တွန်းခဲ့ပါတယ်။အာဖဂန်မှာ2018ကစပြီးပြည်ပခါတွေကြောင့်ကာကွယ်ဆေးထိုးတာမလုပ်နိုင်ခဲ့ပေမဲ့မနစ်ကနိုဝင်ဘာနဲ့ဒီဇင်ဘာလတွေမှာတော့ကလေးငယ် 2.6 သန်းအတွက်ပိုလီယိုဆေးထိုးဖို့ဆောင်ရွက်နိုင်ခဲ့တယ်လို့ကုလသမဂ္ဂကပြောပါတယ
်။နောက်ဆုံးရမြန်မာနဲ့ကမ္ဘာကသတင်းတွေကိုကိုအောင်လွင်ဦးနဲ့ဒေါခင်မျိုးတက်တို့ကပြောပြသွားတာပါ။အခုတော့ကျွန်တော်တို့သတင်းဆောင်မနဲ့သတင်းပေးပို့ချက်တွေတင်ပြဖို့အချိန်ကြာရောက်လာပြီဖြစ်ပါတယ်။အခုတော့ကျွန်တော်တို့ရုရှား-ယူကရိန်းအရေးစုစည်းတင်ပြချက်တွေကိုစက်တိုက်တင်ဆက်သွားဖို့ရှိပါတယ်။ရုရှားတပ်တွေယူကရိန်းကိုဝင်ရောက်တိုက်ခိုက်တဲ့အပေါ်မြန်မာနိုင်ငံကအဖွဲ့အစည်းတွေနဲ့လေလာသုံးသပ်သူတွေအကြားစိုးရိမ်မှုနဲ့သဘောထားမျိုးစုံရှိနေပါတယ်။ဒါဟာအချုပ်အခြာအာဏာပိုင်နိုင်ငံတစ်ခုကိုမတရားဝင်ရောက်တိုက်ခတ်တာကြောင့်ကန့်ကွက်ကြသလိုတချို့ကလည်းအချုပ်အခြာအာဏာကိုကြိုတင်ကာကွယ်ဖို့လက်ဦးမှုယူလာလို့မြင်ကြပါတယ်မြန်မာနိုင်ငံအပေါ်ဘယ်လိုတက်ရောက်မှုတွေရှိပါသလဲဘယ်လိုစိုးရိမ်မှုတွေရှိနေပါသလဲဒီအကြောင်းနိုင်ငံရေးလေလာသုံးသပ်သူတွေနဲ့နိုင်ငံရေးအဖွဲ့အစည်းအချို့ကတာဝန်ရှိသူတွေကိုဆက်သွယ်မင်းများပြီးကိုဝင်းမင်းကပြောပြပေးပါမယ
်ဟုတ်ကဲ့အခုလိုရုရှားကယူကရိန်းကိုဝင်တိုက်လိုက်တဲ့အပေါ် ISP မြန်မာမဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute အဖွဲ့ Director ဦးအောင်သူငင်းက
ဒါကတော့တော်တော်စိုးရိမ်စရာကောင်းတဲ့အနေအထားဗျဒီစစ်ပွဲကိုအဆုံးမသတ်နိုင်ဘူးဆိုရင်ကဘာစစ်အကြီးလည်းဖြစ်သွားနိုင်တော့ဘောနော်အထူးသဖြင့်တော့နေတိုးပါဝင်ပတ်သက်လာနိုင်တယ်နောက်တစ်ခုကအမေရိကန်ပြည်တော်စုဘက်ကကူမယ်စသဖြင့်ဒါမျိုးတွေရှိတဲ့အခါကျတော့ဒီစစ်ပွဲကမထိန်းဆိုင်မသိမ်းနိုင်လည်းဖြစ်သွားနိုင်တာပေါ့အဲ့ဒီအတွက်ဆိုရင်ရပါတယ်ကျွန်တော်မြင်တာတော့ရုရှားကအင်အားကြီးတယ်အချိန်တိုအတွင်းမှာသူလုံမယ်ဆိုရင်တော့ယူကရိန်းကိုထိ ंछ ုံနိုင်သွားနိုင်တဲ့အနေအထားရှိတယ်လို့ကျွန်တော်မြင်တယ်ဗျ
ဒါအဲ့တော့ယူကရိန်းဘက်ကကြတော့လေမဟာမိတ်တွေဘက်ကကူမယ်လို့သာပြောတယ်ဗောနော်လက်တွေ့မှာခက်မယ်လို့ထင်တယ်လက်တွေ့ဗောနော်မြန်မာအယူအာယုံဆိုင်မှုရော့သွားမယ်ဗျလူတွေကဟိုယူကရိန်းအရေးနဲ့ဒီကမ္ဘာအယူပို့ပြီးတော့အာယုံဆိုင်မှုညှားလာတဲ့အနေအထားရှိတယ်ဗောနော်ဒါကြည့်နောက်လေ့လာဆုံးသက်သူတွေဖြစ်တဲ့တီဘောမျိုးနယ်ကတိတိကျကျအနာပိုင်း နိုင်ငံတစ်ခုကိုအင်အားကြီးနိုင်ငံတစ်ခုကဝင်ရောက်ကျူးကျော်ဆက်ဖက်တိမ့်ပိုက်တယ်လို့ပဲမြင်စရာရှိတာပေါ့ဒါပေမဲ့တကယ်တမိုင်းနောက်ခံတဲ့ပြဿနာအရင်းခံကိုသိရင်တော့အဓိကအားဖြင့်တော့ငကိုစေးတိုက်ပွဲကာလမှာတုန်းကအရှိအုပ်စုနဲ့အနောက်အုပ်စုမယုံမကြည်ဖြစ်ရတာနေမဟာမိတ်ဖွဲ့ကြတာပေါ့ဗျဖွဲ့ကြတော့အရှိအုပ်စုကစေးတိုက်ပွဲပြီးဆုံးသွားတဲ့အချိန်မှာဒီဝါသောစာချုပ်စစ်စာချု NATO ဖွဲ့တဲ့ရောက်သွားတယ်နောက်တစ်ခါဆိုဗီယက် Union ကြီးကပြိုသွားတဲ့ 15 နိုင်ငံတွေကနိုင်ငံတွေလည်းဝင်သွားတဲ့အခါကျတော့ရုရှားနိုင်ငံကသူ့ကိုချိန်ချောင်းမှုတစ်ခုလို့မြင်တယ်သူတောင်းဆိုတာကဒီ NATO ဖွဲ့ထပ်မံတိုးချဲ့တာကိုရပ်ဆိုင်းပေးပါနောက်အရှေ့ဥရောပနိုင်ငံတွေက NATO တပ်တွေဆုတ်ခွာပေးပါတောင်းဆိုတာအဲ့ဒါကိုညှိနှိုင်းလို့မရတာ
နောက်ဆုံးရုရှားနိုင်ငံကတော့ပြန်ပြီးတော့ဒီကျူးကျော်ပြီးတော့ပေကြောင်ပြန်လှုပ်လိုက်တဲ့သဘောပါပဲ။ဂျီနီယာမှာ KNU ပြောခွင့်ရတဲ့နိုင်ငံသားကြီးအခြေခံဖရိုစော့ချော်နေကလည်းလုံခြုံရေးတင်ကစားရတယ်လို့ဆိုပါတယ်။ယူကရိန်းအနေနဲ့ကတော့ဘယ်လိုဖြစ်ဖြစ်ဟိုဆိုဗီယက်ယူနီယံကကျူကွဲတဲ့အချိန်မှာသူ့မှာဟိုနျူကလ িয়ার ရဲ့အများကြီးပိုင်ဆိုင်ကြံရင်ကတ်တယ်လေဗျာ။အမွေလိုမျိုးပ damage အဲဒီတော့ကရုရှားသူကဝါစီးပြီးလို့ပြည်နေတဲ့အချိန်မှာတော့ဒီလိုအန္တရာယ်မရှိတော့ဘူးဆိုပေမဲ့အနှစ်ပေါင်း30ကျော်လာတဲ့အခါမှာရုရှားရဲ့အနေအထားတစ်ခုကဒေတာတစ်ခုလုံးဝမကောက်ဘူးဝေးကြီးမှရှိတဲ့ဟာတွေတောင်မှသူလက်လန်းမိနေပြီရဖြစ်လာတဲ့အခါကျတော့လူကြုံရင်းနဲ့ကကွယ်ရေးပိုင်းမှာတော့ရှော့တုတ်လို့မရဘူးဆိုတော့ဒီကနေ့ကောင်းရောက
်ဒီကောကျန်းခိုင်ဖွံ့ဖြိုးရေးပါတီကြောက်ခွင့်ရဒေါက်တာနန္ဒာစမြင့်ကတော့
ကျွန်တော်နိုင်ငံတိုင်းဟာမိမိနိုင်ငံအမျိုးသားအကျိုးစီးပွားကိုဥထိတ်ထားကြတာဒီဖြစ်တဲ့အတွက်ဒီနေ့ဘဝအင်အားကြီးနိုင်ငံတွေဖြစ်တဲ့အမေရိကန်ရုရှားဘာပဲပြောအလုံးဟာမိမိရဲ့အာသာချက်ကိုအခြေပြုပြီးတော့မှမိမိနိုင်ငံအကျိုးစီးပွားကိုကြိုတင်ကောက်ွယ်ရဲ့ခင်ချင်းတွေကိုတွေးနေရတာပေါ့ဒီရုရှားရဲ့နိုင်ငံအနေနဲ့ကြည့်မယ်ဆိုရင်ယူကရိန်းဒီတို့အဖွဲ့ဝင်ဖို့ကြိုးစားတာဟာသူ့နိုင်ငံရဲ့အချုပ်အခြာအာဏာကိုထိခိုက်နိုင်တယ်လို့ယူဆကြသည်ရှိလာတယ်။နောက်ကအယူသားသူစည်းဝါအတွက်အန္တရာယ်ရှိတယ်လို့ယူဆတာဖြစ်တဲ့အတွက်ဒီကြိုးစားမှုရဲ့နောက်ပိုင်းမှာချုပ်ပေါ်နိုင်တဲ့အခင်းကြိုးတွေသုံးသပ်ပြီးတော့လက်မှုရယူလိုက်တယ်လို့မြင်ရတာပေါ့။ဒီတရားနဲ့ဗာတီကန်ကရာဖို့ရှိတယ်ဆိုတော့နိုင်ငံတိုင်းဟာမိမိနိုင်ငံရဲ့စည်းဝါရေးအင်အားစည်းအင်အားနဲ့မိမိနိုင်ငံအမျိုးသားအကျိုးစီးပွားကိုကာကွယ်နိုင်ဖို့ဆောင်ရွက်ပြင်ဆင်ထားတဲ့ပြည်ပအောက်ကိုမိမိပြည်ရင်းအောက်ပဲအကူအညီဆောင်ရွက်ဖို့သင်ခန်းစာမျိုးတော့ကျွန်တော်တွေ့ရတာ
။ဒါပေမဲ့အခုလိုချုပ်ချာအာဏာအကျိုးစီးပွားအပြင်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းပြောခဲ့တယ်လို့ကမ္ဘာအင်အားကြီးနိုင်ငံတွေရဲ့အာဏာချိန်ခွင့်ရှာကြည့်ဖို့အတွက်ပါအခုလိုမလုပ်သင့်ပါဘူးလို့NUG ပြောခွင့်ရတဲ့ဒုနိုင်ငံရေးဝန်ကြီးဦးမိုးစောဦးကဆိုပါတယ
်ကျွန်တော်တော့ဒီအချုပ်အခြာအာဏာပိုင်နိုင်ငံတခုကိုကျူးကျော်တဲ့ကိစ္စဘလို့နည်းနဲ့မှလက်ခံနိုင်ကြမရှိဘူးကုလသမဂ္ဂရဲ့ချာတာတို့တက္ကနိုင်ငံကဒီအခြားပေါ့နိုင်ငံရေးပုံသဏ္ဍာန်တွေအရစဉ်းစားပြီးတော့ထိန်းချတာတော့ပြဿနာမရှိဒါပေမဲ့အချုပ်အခြာအာဏာပိုင်နိုင်ငံတခုတိမ့်ပိုက်တိုက်ခိုက်ပြီးတော့မှအင်အားချေကွန်ချာကိုထိန်းချတယ်ဆိုတော့ဘလို့မှလက်ခံနိုင်ကြမရှိဘူးကမ္ဘာနိုင်ငံအသီးသီးရလည်းဒါနဲ့ပတ်သက်ပြီးတော့အခုဆန့်ကျင်နေတာကျွန်တော်တို့ကလည်းအဲ့နိုင်ငံတကာရဲ့သဘောထားနဲ့အတူတူပဲပေါ့လေ။အဲနောက်တစ်ခုကမြန်မာနိုင်ငံအပေါ်ကိုဒါရိုက်တိုက်ရောက်မှုတော့မရှိနိုင်ဘူး။သို့တော့ဒီရုရှားကနေပြတော့မှဒီစစ်ကောင်စီကိုလက်နက်ရောင်းနေတာတွေပါလိမ့်ရှိတယ်ပေါ့။မဟာဗျူဟာမြောက်သူတို့ဆက်ဆံရေးလို့ပါလို့ညာလို့ပြောထားတာလည်းရှိတဲ့အခါကျတော့ကျွန်တော်တို့နိုင်ငံပေါ်မှာဒီလိုမျိုးပဋိပက္ခတွေကူးဆက်မအောင်တော့ဘယ်လိုလုပ်လဲ
။တကယ်တော့အခုဥရောပမှာဖြစ်နေတဲ့စစ်ပွဲကြီးကနေကမ္ဘာစီးပွားရေးကိုထိခိုက်လာပြီးအာရှနဲ့မြန်မာနိုင်ငံကိုပါသွယ်ဝိုက်ထိခိုက်လာနိုင်တယ်လို့သုံးသပ်သူတွေကဆိုရင်နေကြပါတယ
်။ဒါကတော့ကိုဝင်းမင်းစုစည်းတင်ပြသွားတာပါ။ရုရှားနဲ့ယူကရိန်းစစ်ပွဲကြောင့်မြန်မာရေးကိစ္စပေါ်ကဘာကအာယုံဆိုင်မှုတွေပိုပြီးရော့ကျလာနိုင်ပွဲရှိတယ်လို့မြန်မာပြည်သူတချို့ကရှုမြင်သုံးသပ်တာလည်းရှိပါတယ်။အခုလိုရုရှားကယူကရိန်းကိုစီးရဲအဝင်ရောက်တိုက်ခိုက်လိုက်တဲ့အတွက်မြန်မာအပါအဝင်ကဘာတဝမ်းမှာဘလို့အကျိုးဆက်တွေဖြစ်လာနိုင်ပါသလဲဒီအကြောင်းနဲ့ပတ်သက်ပြီးကတော့မြန်မာပြည်သူတချို့ရဲ့သဘောထားတွေနဲ့အမြင်တွေကိုကိုရန်နိုင်ကစူးစီးပြောပြပေးပါမယ်
ရုရှားဘက်ကယူကရိန်းကိုတပ်တွေနဲ့ဝင်ရောက်တိုက်ခိုက်လိုက်တာကြောင့်ဒီစစ်ပွဲကအခုလောလောဆယ်ကမ္ဘာကြီးမှာထိတ်ဆုံးကရှိလာနေပြီ။ဒီကမ္ဘာလုံးကလည်းစိတ်ဝင်စားနဲ့စောင့်ကြည့်နေကြသလိုဒီထဲမှာမြန်မာပြည်သူတွေလည်းပါဝင်ကြပါရယ်။ဒါပေမဲ့တစ်ဖက်မှာလည်းဒီစစ်ပွဲကြောင့်မြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့နိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီးတော့နိုင်ငံတကာရဲ့အာရုံစိုက်မှုတွေရော့ကျလာနိုင်တယ်လို့ရန်ကုန်မြို့ကန်တဦးက VOA ကိုပြောပါရယ်။င
ကူတဲ့ဟိုဟာကျွန်တော်တို့အမအရေးကိုတကယ်တမ်းပြောရင်ကဘာကပြည်ပြည်ကြကြစိတ်မဝင်စားဘူးယားကျွန်တော်တော့အဲ့လိုမြင်တယ်လေအခုဒီရုရှားနဲ့ယူကရိန်းကိစ္စကြတော့ဒါကသူကတော်တော်ကြီးကြီးကြီးမားမားကြီးဖြစ်လဲဖြစ်သွားနိုင်တဲ့ကိစ္စဆိုတော့ကဘာကဟိုဘက်ကိုပုံပြီးတော့အာရုံရောက်မှာပေါ့ဗျာအဲ့တော့ကျွန်တော်တို့ဒီဘက်ကနေပြီးတော့ကြိုးစားပန်းစားနဲ့လှုပ်နေတဲ့လူတွေအတွက်ကတော့အာနနေလီပူပြီးတော့ကျော့သွားတာပေါ့
ရန်ကုန်မြို့စမ်းကြောင်းမြို့မှာနေထိုင်သူတူကလည်းသူ့ရဲ့အမြင်ကိုအခုလိုဆက်ပြောပါတယ
်ဒီမြမအရေးကကပ္ပမဇက်ခုံမှာတိတ်ပြီးရင်းမပါတဲ့အခြေအနေရောက်နေတာပေါ့နော်တစ်နှစ်လဲကျော်သွားပြီဟိုဘူဘူနွေနွေလဲမဟုတ်တော့ဘူးပေါ့ဒီယူကရိန်းအရေးကြတော့ဒီရုရှားနဲ့ဒီအနောက်အဖူဖြစ်ဖြစ်နိုင်တဲ့အခြေအနေပေါ့ဒီအချိန်မှာကမ္ဘာမှာအရေးကြီးပေါင်းအခြေအရေးကြီးပေါင်းအဖြစ်အပျက်တခုပေါ့နော်အဲ့ဒီဖြစ်တဲ့ကတော့ရှေ့ကိုရောက်လာမှာပမာပြည်ပေါ်ဘလို့ဟိုရိုက်ခတ်မှုရှိမလဲဘလို့အကောင်းဆုံးမဖြစ်နိုင်ဘူးပေါ့နော်အဲ့တော့ American အားလည်းအရင်တော့လူသိပ်ပြီးပမာပြည်အတွက်ကိုသိပ်ပြီး over တဲ့မှုတဲ့သိပ်မရှိတော့ဘူးထင်ပါတယ် Ukraine ကဖြစ်နေချိန်မှာတော့မြန်မာပြည်အကြောင်းတော့ခေါင်းထဲသိပ်ရှိတော့မှာမဟုတ်ဘူးဗျအဲ့တော့ကျွန်တော်တို့ကတော့ဒီမှာဒီ Ukraine ကအကြောင်းပမာပြည်ရဲ့ Democracy ရေးကတော့အဖိုးဘက်ကပဲပိုသွားမယ်လို့တော့မြင်ပါတယ်
ရုရှားနဲ့ယူကရိန်းပြဿနာကိုစီရေးရမဖြစ်ရှင်းဖို့ကုလသမဂ္ဂအပါအဝင်အမေရိကန်နဲ့အနောက်နိုင်ငံတွေဘက်ကရုရှားကိုအကြိမ်ကြိမ်သတိပေးတားမြစ်ခဲ့ပေမဲ့ရုရှားကယူကရိန်းကိုစစ်အင်အားအသုံးပြုပြီးတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ကမ္ဘာအရေးကိစ္စတွေမှာဥဆောင်ဖြစ်ရှင်းနေတဲ့ကုလသမဂ္ဂရှိနေတဲ့ဂျာကဒီကိစ္စကိုမဖြစ်ရှင်းနိုင်တာကလည်းကုလသမဂ္ဂရဲ့တည်ရှိမှုအပေါ်မှာမေးခွန်းထုတ်เสียရာဖြစ်တယ်လို့ရခိုင်ပြည်နယ်စစ်တွေမျိုးကန်တဦးကပြောပါတယ်။
ကမ္ဘာနိုင်ငံရဲ့ခင်ဗျာကြီးလည်းမရှိလို့ဒီဟိုကုရုရှားလုပ်လိုက်တဲ့ပုံစံမျိုးကကြတော့လက်နဲ့ရှိရင်ရောရှိရင်တို့ဘာမှစလုံးလို့ရရဲဆိုတဲ့ပုံစံမျိုးအနေထားကိုသူပြလိုက်ကြတော့တကဘာလုံးကိုလေဆိုတော့အဲ့ဒီကုရဲ့အကျိုးဆက်ကမြန်မာနိုင်ငံပေါ်အများကြီးတက်ရောက်နေတယ်အဲ့ဒါကကျတော့ကျွန်တော်တို့ဒီရင်းချဲရဲ့နောက်တစ်ခုတိုက်ပြီးတင်ရတဲ့ပတ်သက်တာကိုကမြန်မာနိုင်ငံတက်သွားကြတော့လေဒီကရုရှားရဲ့ဒီကမဟာမိတ်တော်ဝင်ဖြစ်နေဆိုတော့ကျွန်တော်တို့ဒီလိုနဲ့မှတော့အများကြီးလောက်ဖို့ဆင်တာဖြစ်လာတယ်တော်ရှိကိုကျွန်တော်တုံ့ပြန်တယ်ပေါ့နော်ဒီတခုတော့ရှိအောင်များနိုင်ငံတကာခင်းချင်းမှာတော့ကျွန်တော်တို့ဒီအတမန်ရေးရစကားပြောနိုင်တဲ့ဒါ UN ကိုအဖွဲ့အစည်းတစ်ခုရှိတာတော့ဒီအောက်မှာဖြစ်ရှိနေဘူးဆိုတော့ဒီလိုရဲ့တရှိမှုတော့ကျွန်တော်တို့တပည့်ကြီးကိုတန်ရရှိတယ်ဆိုအဲ့ဒီတိုက်ကမြန်မာနိုင်ငံမှာလေးဒီဆီအုပ်စုတော် UN ရဲ့အခန်းကတော့အများကြီးပြည့်ပြုနိုင်တဲ့အနေထားရှိတယ်လို့ကျွန်တော်တို့တုံ့ပြန်တယ်ပေါ့
COVID-19 ကာယရောဂါကြောင့်ကမ္ဘာတစ်ဝှမ်းမှာစီးပွားရေးကျဆင်းတာ၊ကုန်စည်နှုန်းကြီးမြင့်တာ၊ဝေကြီးဖောင်းပွားတာစတဲ့ပြဿနာတွေကိုရင်ဆိုင်နေရတာဖြစ်ပါတယ်။ဆိုတော့ရုရှား-ယူကရိန်းစီးရေးအခြေအနေကြောင့်မြန်မာနိုင်ငံမှာရောနောက်ထပ်ဘလို့အကျိုးဆက်တွေရှိလာနိုင်ပါသလဲ။ဒီပေါ်မှာစမ်းကြောင်းမြို့နယ်မှာနေထိုင်သူကတော့
ဖြစ်ဖြစ်ပြီးကိုယ်ရောမကောင်းဘူးပေါ့။ပမာဒီကတော့ကျွန်တော်တို့ဒီမှာယောဂဗျာပေးအာနာဒိနဲ့အကြက်ပြဿနာတွေကြောင့်ပမာဒီကငိုရဲဖီဝါရီချွတ်ချုံကြနေတာပေါ့ဗျာ။အဲ့တော့ဒီလိုယူကရိန်းအရေးခင်းရလဲကဘာကူလုံးရိုက်ခတ်လာနိုင်တဲ့အခြေခင်းပေါ့နော်ဟိုအခါမသိရင်ဖြစ်တော်ဖြစ်စေကဘာသိကြီးတော့ဖြစ်သွားနိုင်တဲ့အမျိုးပြတော့အဲကဘာကြီးတခုလုံးကပို့ပြီးတော့ဒုက္ခရောက်ကြမှာပေါ့ဗျာအဲပို့ပြီးဒုက္ခရောက်မဲ့ကဘာကြီးထဲမှာကျွန်တော်တို့ကငိုရဲဒုက္ခရောက်နေပုံမှန်ဒီကတော့ပို့ဖိုးလာမယ်ပေါ့တော့ညုံမတန်တရားရှိပြမရှိပါဘူးဗျာ
ရုရှားယူကရိန်းစစ်ရေးပဋိပက္ခကြောင့်ပြီးခဲ့တဲ့ရက်ပိုင်းနေ့အတွင်းကလေးကမြန်မာနိုင်ငံမှာလည်းလောင်စာဆီဈေးနှုန်းတွေပို့ပြီးတော့မြင့်တက်လာခဲ့တယ်လို့ရန်ကုန်မြို့ကန်ကပြောပါတယ်
ကျွန်တော်တို့ဒီပမာပြည်မှာဆိုလို့ရှိလို့ရင်လည်းငွေကြေးပေါင်းပေါင်းကပက်ပက်ဆက်ဆက်များနေနောက်ပြီးတော့အခုကအဓိကတော့လောင်စာပြဿနာပေါ့နော်လောင်စာပြဿနာအရာအခုကျွန်တော်တို့ဒီမှာတော့ဝါကြဒီရုရှားကယူကရိန်းကိုမဝင်ခင်နှစ်ရက်လောက်တည်းကစီစေးရသသုံးစီစေးရတက်သွားပြီဗျဟိုဘက်မှာတက်နေရဆိုပြီးတက်နေတာလေအဲ့တော့စင်သားကြည့်လို့ရှိရင်တော့ကြောက်တော့ကြောက်စရာကြီးပြကြောက်စရာကြီးဆိုတာစစ်ပြစ်လို့ကြောက်ရတဲ့ကိစ္စရဲ့အပြင်ကိုစီးပွားရေးပြက်ပြီးတော့အကုန်လုံးဒုက္ခရောက်မဲ့ဥစ္စာတော့ပုံများတယ်လို့ထင်နေတာ
ရုရှားယူကရိန်းစစ်ပွဲပေါ်မှာကမ္ဘာတစ်ဝှမ်းကစိုးရိမ်မှုတွေတိုးလာနေပေမဲ့လည်းအခုလိုရုရှားကယူကရိန်းကိုတိုက်ခိုက်ခဲ့တဲ့အပေါ်မှာမြန်မာစစ်ကောင်စီဘက်ကတော့ထောက်ခံကြောင်းပြောထားပါတယ်ခင်ဗျာ
ဒါကတော့ရုရှားယူကရိန်းရေးအပေါ်အမြင်တချို့ကိုကိုရနိုင်ကစူးစီးတင်ပြသွားတာပါကမ္ဘာအရေးအပြီးမှာတော့မြမအရေးဘက်ကိုဆက်ပါအောင်မယ်မြန်မာနိုင်ငံမှာဆက်အာဏာသိမ်းပြီးနောက်ပိုင်းအိန္ဒိယနိုင်ငံမီဇူရန်ပြည်နယ်ကိုထွက်ပြေးတင်းရှောင်သူတွေအတွက်နေထိုင်ရေးလုံခြုံမှုအတွက်မီဇူရန်ပြည်နယ်အစိုးရက Refugee ID Card ဒုက္ခသည်ကပ်ပြားတွေထုတ်ပေးနေပါတယ်လက်ရှိမီဇူရန်ပြည်နယ်စံဖိုင်းခရိုင်ဘက်မှာမြန်မာဘက်ကဒုက္ခသည်4000ကျော်ကိုဒုက္ခသည်ကတ်တွေရရှိထားပြီလို့မီဇူရန်ဒုက္ခသည်ကူညီရေးအဖွဲ့တာဝန်ရှိသူတွေကပြောဆိုပါတယ်ခင်ဗျာဒီအကြောင်းကိုတော့ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုငိမ့်ညာကဆက်ပြောပြပါလိမ့်မယ
်ချင်းပြည်နယ်နဲ့ကဲ့ရဲ့အိန္ဒိယနိုင်ငံမီဇူရန်ပြည်နယ်ရဲ့ဆေးအာဏာသိမ်းပြီးနောက်ပိုင်းထွက်ပြေးခိုလုံကြသူတွေကိုမီဇူရန်ပြည်နယ်အစိုးရကဒုက္ခသည်အသိအမှတ်ပြုမှတ်ပုံတင် Refugee ID Card တွေထုတ်ပေးနေပါတယ်အထူးသဖြင့်ကြံဖိုင်းခရိုင်မှာဒုက္ခသည်4000လောက် Refugee ID Card ရခဲ့တယ်လို့မီဇူရန်NGO United for Democratic Myanmar တွဲပတ်အတွင်းရေးမှူးကိုရစ်ချက်က VOA ကိုပြောပါတယ်
။ဒီဆိုတော့တတိယနဲ့လုံးမလုံနေတာ။ဒါပေမဲ့စံဖိုင်းမှာကျတော့ဟိုပို့ပြီးတော့နေနေဆန်ဆန်သူတို့လောက်တောင်သွားတာပေါ့နော်။ဟိုစတိချောင်းကတော့စံဖိုင်းခရိုင်မှာဆိုရင်တပေါင်းကျော်လောက်ရှိတယ်။အဲ့ဒီတပေါင်းကျော်လောက်မှာလောလောဆယ်စရင်သူတို့ယူနိုင်တာက6000ကျော်သူတို့စရင်ယူတယ်။အဲ့ဒီ6000ကျော်အထက်မှာသူတို့က4000ကျော်ကိုအဲ့ဒီဒီဂျီတီကပြီးစီးသွားပြီပေါ့နော်။ကျန်တဲ့ဟာတွေနဲ့သူတို့ဆက်လုပ်သွားဖို့ရှိတယ်
။မြန်မာနိုင်ငံကနေတိမ်းရှောင်ရောက်ရှိလာတဲ့ဒုက္ခသည်တွေအရေးကိုကင်တွယ်ဖို့မီဇိုရန်ပြည်နယ်အစိုးရကတာဝန်ပေးထားတဲ့ပြည်နယ်ဒုတိယကော်မရှင်နာမင်းကြီးနဲ့အတူပြည်ထောင်ဌာနတာဝန်ရှိသူတွေတဘာဝဘေးအန္တရာယ်စီမံခန့်ခွဲရေးနဲ့ပြန်လည်ထူထောင်ရေးဌာနကတာဝန်ရှိသူတွေဟာအိုက်ဇောမြို့ကိုရောက်လာတဲ့စစ်ပြေးဒုက္ခသည်တွေခိုလုံနေတဲ့နေရာတွေစီကိုဇန်နဝါရီလ19ရက်နေ့ကတွားရောက်ကြည့်ရှုခဲ့ပြီးဒုက္ခသည်မှတ်ပုံတင်ကပ်ပြားတွေထုတ်ပေးမယ်လို့ကြေညာခဲ့တာပါဒုက္ခသည်မှတ်ပုံတင် Refugee ID Card ကိုမီဇိုရန်ပြည်နယ်အစိုးရကတာဝန်ပေးထားတဲ့အဖွဲ့တွေကစီစဉ်ထုတ်ပေးနေတာဖြစ်တယ်လို့လည်းကိုရစ်ချက်ကရှင်းပြပါဗျ။အ
ဲဒီကပ်ပြားကမီဇိုရန်အစိုးရကနေပြီးတော့မှစီစဉ်ဆောင်ရွက်တဲ့ဟာဖြစ်တယ်။ဆိုတော့ဒီပြည်နယ်မှာသူကအဲဒီ ID Card ကိုလုံမဲ့အဖွဲ့အစည်းလေးကြီးကအဖွဲ့ကြီးထားတာပေါ့နော်။ဆိုတော့အဲဒီအဖွဲ့ကြီးကနေပြီးတော့မှအခုစုတ်ချနေတာဖြစ်တဲ့အခုရပိုင်းဆိုရင်ဒီမီဇိုရမ်ပြည်နယ်မြို့တော်အဇိုမြို့မှာဆိုရင်ရက်က30ကျော်မှာသူတို့ကဒီရီကူဒီကတ်ကိုပေါ့နော်ကိုပြချောင်းကြီးအကုန်လုံးပေးလိုက်ပြီးပြီတချို့ဆိုရင်တော့အကုန်လုံးရုံးကိုပြင်ပေးသွားတဲ့ပုံတွေလည်းအများကြီးရှိတယ်ဗျာ
မီဇိုရမ်ပြည်နယ်အစိုးရကထုတ်ပေးတဲ့ဒုက္ခသည်အသိအမှတ်ပြု Refugee ID Card ရမဲ့သူတွေအနေနဲ့မီဇိုရမ်ပြည်နယ်ထဲမှာတရားဝင်ယာယီနေထိုင်ခွင့်ရတဲ့သဘောလည်းဖြစ်ပါတယ်
အကျိုးသက်ရောက်မှုတော့ရှိနိုင်တယ်။ဘာလို့လဲဆိုရင်တော့သူရရဲ့အဓိကယူရချက်ကလည်းဒီမီဇိုရမ်ပြည်နယ်မှာဒီစစ်ဒီရှောင်းအုပ်ကြီးကနေဦးရှိတယ်ဆိုတဲ့ဟာကိုသူကစီတီကြာလေးစရင်ပြုစုချင်တာတစ်ခုပါတယ်။ပြီးတော့နောက်တစ်ခုကဒီမီဇိုရမ်ရောက်နေတဲ့ဒီစစ်ဒီရှောင်းနေအနေနဲ့မီဇိုရမ်မှာနေထိုင်တဲ့အခိုင်သူတို့အတွက်ပူပြီးတော့မှလုံခြုံမှုရှိစေဖို့အတွက်ပေါ့နော်။သဘောတကူကခရီးဒီပါရေးသွားချင်တဲ့သူဆိုရင်ဒီ ID စာနဲ့ခရီးပါသွားလို့ရမယ်ဒီမီဇိုရမ်ပြည်နယ်အတွင်းပေါ့နော်လွတ်လွတ်လပ်လပ်သွားလို့ရမယ်တခုခုအခက်ခဲပါညာရှိတယ်ဆိုရင်လည်းအဲ့ဒီဒီ refugee ID card ကိုပြချင်းအဖြစ်အများကြီးထောက်ကူပေးနိုင်တ
ယ်မီဇိုရမ်ပြည်နယ်မြို့တော်အိုက်ဇောမြို့ရက်ကွက်30ကျော်မှာဒုက္ခသည်အသိအမှတ်ပြု refugee ID card ပြားလုံဆောင်ဖို့ရက်ကွက်အုပ်ချုပ်ရေးမှူးရုံးတွေကတဆင့်ဖောင်တွေကိုဖြန့်ဝေခဲ့ပြီးရက်ကွက်အသီးသီးမှစတင်လုံဆောင်နေပါတယ်မီဇိုရမ်ပြည်နယ်ကြံဖိုင်းခရိုင်မှာမြန်မာစစ်ပေးရှောင်ဥယျာဉ်အများဆုံးခိုလုံနေပြီးတော့လုံဆိုင်ခရိုင်လုံလိုက်ခရိုင်တွေဘက်မှလည်းခိုလုံနေကြတဲ့သူတွေရှိပါတယ်။လက်ရှိမီဇိုရန်ပြည်နယ်တစ်ခုလုံးမှာမြန်မာနိုင်ငံဘက်ကထွက်ပြေးခိုလုံကြသူတွေ3000ဝန်းကျင်လောက်ရှိနေပြီးဒေသခံအကူအညီပေးရေးအဖွဲ့တွေကအကူအညီပေးနေပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းချင်းပြည်နယ်မှာစစ်ရေးတင်းမာမှုဖြစ်စဉ်အတွင်းမတူပီထန်တလန်စကိုင်းတိုင်းကလေးမြို့နယ်ဒေသခံတွေဟာမြန်မာနိုင်ငံနဲ့ထိစပ်နေတဲ့အိန္ဒိယနိုင်ငံတွေကိုထွက်ပြေးခဲ့တာပါ။မီဇိုရန်ပြည်နယ်မှာအခုဆိုရင်မြန်မာဘက်ကရောက်နေတဲ့ဒုက္ခသည်3000လောက်ရှိနေပါပြီ။မီဇိုရန်ပြည်နယ်အစိုးရအနေနဲ့ရောက်လာတဲ့စစ်ဘေးဒုက္ခသည်တွေကိုအတက်နိုင်ဆုံးကူညီပေးနေတယ်လို့ဒေတာရင်းလူမှုအဖွဲ့အစည်းတာဝန်ရှိသူတွေကပြောပါရယ်ခင်ဗျာ
။ဒါကတော့မြန်မာနိုင်ငံအနောက်ဘက်ခြမ်းကစစ်ဘေးဒုက္ခသည်တွေရဲ့အခြေအနေနဲ့ပတ်သက်ပြီးတော့ကိုငိမ့်ချမ်းပြောပြသွားတာပါ။ VO ရဲ့တောက်ချာနေမနေ့ဖက်အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါရယ်ခင်ဗျာ။
VOA American တန်ရဲ့ရုပ်တံတဲ့ဗီဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ကျိုးရုပ်ဖမ်းယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းကြည့်ရှုနိုင်စင်နိုင်ပါတယ်။ ဗီဒီယိုမြန်မာအင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါရဲ့အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ endlink ဖြစ်တဲ့ endlink.com/download ဆိုတဲ့ web လိပ်စာတွေမှာ application ရယူနိုင်ပါတယ်နော်ဗီဒီယို American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင်
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့တောက်ကြနေမတဲ့ပဲအတန်နဲ့စီစဉ်တွေကိုလိုင်းမီတာ32 49နဲ့လိုင်းမီတာ190တို့ကနေဓာတ်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်အခုဆက်လက်ပြီးတော့ကျွန်တော်တို့အလှည့်ကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဥအောင်ခင်ရဲ့မြမအရေးသုံးသပ်ချက်ချားမာရေးအစီအစဉ်တိုင်းရင်သတင်းလောအစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်ခင်ဗျာအခုပထမဦးဆုံးအနေနဲ့ကတော့ဥအောင်ခင်ရဲ့မြမအရေးသုံးသပ်ချက်ကိုတင်ဆက်ပါတော့မယ်မြမပြည်ကလက်နက်ကိုင်အဖွဲ့အစည်းတွေတရုတ်အကျိုးစီးပွားကိုအန်ရမပေးရအောင်တရုတ်အစိုးရကကြိုးပမ်းနေပုံကိုဥအောင်ခင်ကရေးသားပြီးတော့ကိုညံဝင်းအောင်နဲ့အတူပူးတွဲတင်ပြထားပါရခင်ဗျာ
တရုတ်မြန်မာဖက်ဆက်ကုမ္ပဏီပိုင်တကောက်နီကယ်စက်ရုံကိုတအားပေးနေတဲ့ရက်စစ်တာဝါတိုင်း၃တိုင်ကိုဇန်နဝါရီလအစောပိုင်းကကြီးကြိုက် PDF အဖွဲ့ကမိုင်းခွဲပြီးဖျက်ဆီးလိုက်ပါတယ်။တရုတ်ပိုင်တပ်တုကော်မတီကဒေါ်လာ3800ကျော်ရင်းနှီးထားပြီးနီကယ်တန်ချိန်6000နီးပါးနှစ်စဉ်ထုတ်ယူနေတဲ့လုပ်ငန်းဖြစ်ပါတယ်။ဒါကြောင့်ရန်ကုန်တရုတ်ဆိုင်ရုံးဟာလန့်ပြန့်သွားပြီး NUG အမျိုးသားညီညွတ်ရေးအစိုးရကာကွယ်ရေးဝန်ကြီးဦးရင်မွန်ကိုဆက်သွယ်လာတယ်လို့ဇန်နဝါရီလ21ရက်နေ့ထုတ်အေယာဝတီကဆိုပါတယ်။NUG အစိုးရကိုအကူအညီတောင်းတဲ့သဘောမျိုးဖြစ်နေပါတယ်။နိုင်ငံခြားရင်းနှီးမှုရှိရာနေရာတွေမှာအခြေချထားတဲ့စစ်ကောင်စီတပ်ကဒေသခံအရသားတွေကိုတိုက်ခိုက်တဲ့အတွက်ဒေသခံ PDF ကလက်တော့ပြန်လာမျိုးဖြစ်နိုင်တာမို့စစ်ကောင်စီတပ်နဲ့ကင်းကင်းရှင်းရှင်းနေဖို့ဥယျာဉ်မွန်ကသတိပေးလိုက်ပါတယ်။ရဲအနေငယ်ကြတော့နေစပ်တိုက်ပွဲတွေကိုရပ်ထားဖို့တရုတ်အစိုးရကအွန်လိုင်းကနေတိုက်တွန်းကြောင်း KIO ကချင်းတို့လာရေးအဖွဲ့ကဇန်နဝါရီလ26ရက်နေ့ကကြေညာပါတယ်။ဖေဖော်ဝါရီလ4ရက်နေ့ကမတ်လ3ရက်နေ့အထိဆောင်းရာသီအိုလံပိတ်ပွဲတော်ဘေကျင်းမှာကျင်းပတော့နေဆက်တိုက်ပွဲရပ်ထားဖို့ပြောတာပါပဲ
။မြမလက်နက်ကင်တိုက်ပွဲတက်ဆိုးရှိမှာကိုတရုတ်ကမြင်တဲ့အတွက်အခုလိုစစ်ကောင်စီရဲ့ရန်ဘက်တွေကိုစတင်ဆွေးနွေးလာတာဖြစ်နိုင်ပါတယ်။စစ်ကောင်စီကိုကြီးအားကိုးနေလို့မရတော့ဘူးဆိုတာကိုတရုတ်သဘောပေါက်လာပုံရပါတယ်။နေစာတိုက်ပွဲဟာဒေသတည်ငြိမ်ရေးအတွက်အလေးပေးရမယ့်အချက်ဖြစ်ပေမဲ့ဆက်အာဏာရှင်အမြင့်ပြတ်တိုက်ဖြတ်ရေးကိုဆက်လုပ်ရမယ်လို့ KIU ပြန်ကြားရေးဌာနကပြောပါတယ်လူလူအုံကြွားမှုနဲ့ရင်ဆိုင်လာရတဲ့1988ကလေးကစစ်ကောင်းဆောင်ပိုင်းဟာတရုတ်ကိုမှီခိုအားထားလာရပါတယ်တရုတ်ကလည်းသူလိုချင်တာရအောင်လုပ်တတ်ပါတယ်အဲ့ဒီအချိန်ကစပြီးပြည်သူတွေမှာတရုတ်ဆန့်ကျင်ရေးစိတ်ဓာတ်ရှိလာတာပါအရသားတစ်ပိုင်းအစိုးရတွေလက်ထက်မှာမြန်မာပြည်သူကိုစီယုံသိမ့်သွင်းတဲ့စီမံကိန်းအများအပြားတရုတ်ကလုတ်ပြပါတယ်။ဒါပေမဲ့တရုတ်ကိုယုံကြည်သူဥယျာဉ်တိုးပွားလာဖို့မရပါဘူး
။စစ်တပ်နဲ့စီးပွားရေးဖက်ဆက်လှုပ်ထားတဲ့အတွက်တရုတ်ကိုမယုံကြည်တာဖြစ်ပုံရပါတယ်။ပြည်သူတွေတအုံနှွေးနှွေးဖြစ်နေတဲ့တရုတ်စံညီရေးစိတ်ဓာတ်ဟာနှွေးဦးတော်လိုင်းရေးဖြစ်ပွားတဲ့အချိန်အခါမှာရေချိန်ပြင့်လာပါတယ်။ရန်ကုန်တရုတ်တန်ရုံရှိမှနေ့စဉ်ရက်စက်စံတပ်ပြသူရှိတာပြီးတရုတ်စီမံကိန်းတွေကိုဆန့်ကျင်မှုကြွေးကြော်လာကြပါတယ်။ဒါပေမဲ့တိုင်းရင်းသားလက်နက်ကင်ထဲမှာရှမ်းပြည်တိုးတက်ရေးအဖွဲ့ SSPP တာအင်းပလောင်တပ်ဖွဲ့ TNLA နဲ့ WATF ဖွဲ့ UWSA တွေဟာတရုတ်နဲ့နှီးစပ်ပြီးသူတို့ချုပ်ကင်တဲ့နယ်မြေတွေမှာတရုတ်ရင်းနှီးမြှုပ်နှံမှုတွေတိုးပွားဖို့အလားအလာရှိတယ်လို့2021ဒီဇင်ဘာလ31ရက်နေ့ထုတ် ISP မြန်မာစာဆောင်မှာဖော်ပြထားပါတယ်။
တရုတ်မြန်မာစီးပွားရေးဈဉ်ညံတလျှောက်မှာတရုတ်နဲ့နှိစက်တဲ့တိုင်းရင်းသားလက်နက်ကင်တွေလှုပ်ရှားနေပြီးနေမြေကြီးစိုးရေးနဲ့စစ်ရေးအသာရရှိရေးအတွက်ကြိုးပမ်းနေတာကိုကြည့်ရင်တရုတ်အကျိုးစီးပွားကိုအကာအကွယ်ပေးဖို့ရည်ရွယ်တာများဖြစ်နေသလားလို့ ISP မြန်မာကမေးခွန်းထုတ်ထားပါတယ်။တံလွင်မြေအရှိတ်ချမ်းကိုလွှမ်းမိုးဖို့တရုတ်ကပြင်ဆင်နေတာလားဒါမှမဟုတ်တရုတ်အကျိုးစီးပွားကိုဘက်ဆောင်အာမခံချက်ပေးနိုင်အောင်စီစဉ်နေတာလားဆိုတာကိုစောင့်ကြည့်ရမယ်လို့ဆိုပါတယ်မမဆီအုပ်စုနဲ့တိုင်းရင်းသားလက်နက်ကန်အချို့ဟာတရုတ်စီကလက်နက်ပစ္စည်းတွေရရှိပါတယ်ဒီလိုလှေနံနှစ်ဖက်နင်းလမ်းစဉ်ကျဉ်သုံးနေတာဟာ မော်စီတုံးခေတ်ကလေးကဖြစ်ပါတယ်။မြန်မာပြည်ရေးစစ်ပွဲမှာဒီလမ်းစဉ်ဟာတရုတ်အတွက်အသုံးဝင်ပုံရပါတယ
်။နှွေဦးတော်လာရေးကြောင့် PDF ပြည်သူ့ကာကွယ်ရေးတပ်တွေပေါ်ထွက်လာတဲ့အခါမှာအာဏာသိမ်းတပ်ဟာအဆုံးအဖြတ်ပေးနိုင်တဲ့အနေအထားမှာမရှိတော့ပါဘူး။အပြစ်ရသဘောတူချက်တွေလုပ်ပြီးတိုင်းသားလက်နက်ကင်တွေကိုခွေထားတဲ့စစ်ပရိယာလည်းမထိရောက်တော့ပါဘူး။ပြည်သူခုခံစည်းအချင်းကြားလာလေးလေးတရုတ်အစိုးရစိုးရင်ပူပန်လေးလေးဖြစ်လာပုံရပါတယ်စစ်ကောင်စီဟာဖြစ်နိုင်လေတရုတ်နှာခေါင်းပေါင်းနဲ့အသက်ရှူဖို့မျှော်လင့်နေပုံရပါတယ်ဒါပေမဲ့တရုတ်ဘက်ကတော့အတွေ့အမြင်ပြောင်းလဲလာပုံရပါတယ်ပျက်စီးဆုံးရှုံးတဲ့နိုင်ငံ Free State ဘဝကိုအသွင်ကူးပြောင်းနေတဲ့မြန်မာပြည်မှာတရုတ်ရဲ့အကျိုးစီးပွားကိုအကာအကွယ်ပေးမဲ့သူလိုအပ်လာပါတယ်ဒါကြောင့်စစ်ကောင်စီကိုရောလက်နဲ့ကင်တိုင်းရင်းသားတွေကိုရောစစ်လက်နဲ့ပြည်စီထောက်ပံ့ပြီးလှေနံနှစ်ဖက်နင်းတာဟာမိမိအကျိုးစီးပွားကိုကာကွယ်ရာရောက်တယ်လို့တရုတ်ကယူဆနေပုံရပါတယ်။ရေရှည်မတည်ငြိမ်တဲ့လက်ခဲတင်းလင်းအခြေအနေကိုတရုတ်ကလက်ခံထားတာမို့လက်နဲ့ကင်အားလုံးကိုစီယုံသိမ့်သွင်းပြီးမိမိလိုအင်ဆန္ဒကိုဖြည့်ဆည်းဖို့သာဦးစားပေးမဲ့ပုံပေါ်နေပါတယ်ခင်ဗျာ။
ဦးအောင်ခင်တင်ဆက်တဲ့မြန်မာအရေးသုံးသပ်ချက်အစီအစဉ်ကိုနောက်တော့တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့ကြားမာရေးအစီအစဉ်ကိုတင်ပြပါတော့မယ်ဒီတစ်ပတ်မှာတော့ကိုဗစ်ဒုတ်တာလိုင်းနောက်ဆက်တွဲဖျားနာမှုအကြောင်းတွေကိုတင်ပြထားပါတယ်အိုမီကရန်မျိုးကွဲသစ်တွေမြန်မာနိုင်ငံမှာတွေ့ရှိပြီးတဲ့နောက်ဖျားနာမှုကိုဗစ်ကူးစက်ဖျားနာမှုတွေနဲ့ပတ်သက်ပြီးတော့ကိုယ်တိုင်ပြုစုစောင့်ရှောက်မှုတွေလုပ်နေရတာတွေရှိပါတယ်ဒီလိုအချိန်တွေမှာအဖျားကျပြီးပြန်တက်တာကိုသတိထားဖို့ကြားမာရေးပညာရှင်တွေကသတိပေးနေပါတယ်ဘယ်လိုအချိန်မှာဘယ်လောက်အဖျားတက်ပါသလဲ။ဘာကြောင့်သတိထားသင့်ပါသလဲ။ဒီအကြောင်းတွေကိုတော့နယူးယောက်မြို့က Wyckoff Heights ဆေးရုံကညွှန်ကြားရေးမှူးကူးစက်ရောဂါအထူးကဒေါက်တာဇီယာတက်ကိုကိုဝင်းမင်းကမေးမြန်းပြီးတင်ပြထားပါတယ
်။ Okay, ဒေါက်တာဇီယာတက်ခင်ဗျာ။ကျွန်တော်တို့ဒီ COVID သဒ္ဒထလိုက်မြန်မာနိုင်ငံမှာတက်လာပြီးတော့အများစုကပေါ့နော်ကိုယ့်အနေကိုအိမ်မှာကုနေရတဲ့စီမံနေရတဲ့အနေအထားမှာလူငယ်အများစုနဲ့ဒီကာကွယ်ဆေးထူရသူအများစုကတော့၅ရက်နဲ့တစ်ပတ်အတွင်းမှာပေါ့နော်သက်သာသွားလို့ရှိရလို့ပြီးခဲ့တဲ့တစ်ခါကကျွန်တော်တို့ပြောခဲ့ကြပါတယ်ဆရာတကယ်လို့မသက်သာပဲနဲ့ပြန်ဖြစ်လာရင်ရောဆရာဘယ်လိုအကျံပြုရှင်လဲ
၅ရက်ကျော်သွားပြီးတော့အထူးရဲ့နှစ်ပတ်ပေါ့နော်နှစ်ပတ်လောက်အတွင်းရောက်လာတဲ့အချိန်မှာသူစပြီးတော့ပြန်ဖျားလာပြီဆိုရင်တော့နည်းနည်းလေးကျွန်တော်တို့ကသတိထားပြီးခွေဘာလို့လဲဆိုတော့အဲ့ဒီအချိန်မှာဘာလို့ပြန်ဖျားသလဲဆိုတာဒီကိုရိုနာဗိုင်းရပ်စ်ကြောင့်ဖြစ်တာတည်းစားလို့ရှိရင်ဒီကိုယ်ခန္ဓာထဲမှာရှိတဲ့ကိုယ့်ရဲ့ immune system ကိုယ့်ကိုပြန်ပြီးတော့ attack လုပ်လို့ပြန်ဖြစ်လာတဲ့အပိုင်းလေးတွေကျွန်တော်ကစဉ်းစားရပုံကွာဆိုတော့အဲ့ဒီအပိုင်းလေးကနည်းနည်းလေးကျွန်တော်တို့အတွက်တည်ဆောက်ဝင်နေတဲ့သတိထားရမယ်ခွေဘာလို့လဲဆိုတော့အဲ့ဒီအချိန်ရောက်လို့ရှိရင်ပြန်ဖျားလာပြီဆိုရင်ကျွန်တော်ကသွေးဖောက်ဖို့လိုရင် x-ray ပဲကျွန်တော်ကကြည့်တယ်ပေါ့နော်အောက်ဆီဂျင်ကျလာပြီဆိုရင်ဒီအထူးရှင်နှစ်ပတ်လောက်နှစ် normally အပတ်ခွေးပါဝင်ကျွန်တော်စပြီးတော့အဖျားနေ့တိုင်းအဖျားတက်နေတယ်ကွာဒါမှမဟုတ်လေလုံငယ်9ရက်လောက်ကဖျားပြီးသွားပြီ okay ွားပြီးတော့မှ10ရက်လောက်15ရက်လောက်ကျမှအဖျားပြန်ပြီး103 104ပြန်ဖြစ်လာပြီဆိုလို့ရှင်နည်းနည်းကြောက်ပါကျွန်တော်ကနည်းနည်းတော့မဟုတ်ကျွန်တော်တို့ဆိုတော့တော်တော်ကြောက်
ပါဟုတ်ကဲ့ဆရာကြီးအဲ့တော့ဒါကိုဘယ်လိုမျိုးကုသဖို့အကြံပြုခြင်းလဲဆရာကြီ
းဒီခုခဏလေးကကိုယ့်ရဲ့ immune system ကိုယ့်ကိုပြန် attack လုပ်နေပြီလားအဲ့ဒါနဲ့ coronavirus မှာရတော့ပြီအသက်ဆုံးရှုံးသွားတာပါ။ဒါကြောင့်မလို့ဒီ inflammation ဆိုတဲ့ကိုယ်ခန္ဓာမှာရောင်နေတဲ့ cell တွေပေါ့နော်။အဲလိုမျိုးဖြစ်လာပြီဆိုရင်တော့နည်းနည်းသတိထားပြီးတော့ကြည့်ရမယ်။ဒီလူမှာကျွန်တော်သုံးတာ secondary bacterial infection လို့သုံးတာပေါ့နော်။ဒီ virus infection ရပြီတဲ့နောက်ပိုင်းမှာ bacterial အကောင်တွေကနေဒုတိယတစ်ကြိမ်ထပ်ဝင်ပြီးတော့ pneumonia ဖြစ်သွားတာလား။ဒါမှမဟုတ်လို့ရှိရင် body ကနေကိုယ်ကိုပြန် attack လုပ်ပြီးတော့ ਵੇ ဒီ inflammation marker ဆိုရောင်နေနံပါတ်2ပေါ့နော်ရောင်နေ cell စီနံပါတ်2တက်လာတာလားဒါတွေကိုကျွန်တော်တို့ဖွဲကြတာပေါ့အဲ့အချိန်ကြလို့ရှိရင်တခါကျရင်ကျွန်တော်တို့က antibody လို့ခေါ်တဲ့ပိုးမွားတက်တဲ့ဆေးတွေပေါ့နော်ပြီးအပြင်တခါလေးကြလို့ရှိရင် steroid တို့ပါလို့ကျွန်တော်အချိန်မှာသုံးပါတယ်ဆိုတော့ဟိုပိုးသက်ဆေးလဲလူတိုင်းတောက်ဆရာမလိုပါဘူးဒီဟာက virus ဆိုတဲ့ပိုးဝါနေဖြစ်စေတဲ့ရောဂါပါဖျားတိုင်းပိုးသက်ဆေးတောက်ရတယ်ဆိုတာမဟုတ်ပါဘူးကျွန်တော်လည်းမပေးပါဘူးကျွန်တော်ဆိုလို့ရှိရင်ဒီ coronavirus ဖြစ်နေတဲ့လူရဲ့80%ရာနဲ့90%ရာနဲ့လုံးဝဒီကျွန်တော် antibody မပေးပါဘူးဒ
ပုဒ်သက်စီတောက်လို့ရှင်သူကြောင့်ဖြစ်လာမယ်ဆိုကြိုးတွေကလည်းရှိတာပဲလေဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီအလွယ်တကူမပေးဘူးပေါ့နော်ဆရာပြီးခဲ့တဲ့တစ်ခါကြာဒီရမ်ဒီဆီဗီယာဆိုတဲ့ဆေးအကြောင်းလဲပြောခဲ့တဲ့ခါကြာတော့ဘယ်လိုလူမျိုးတွေမှာဆိုရင်တော့ဒီရမ်ဒီဆီဗီယာဆေးကိုပေးဖို့လိုမလဲဆရာဒီရမ်ဒီဆီဗီယာလို့ခေါ်တဲ့အကျော်တွေထင်ရတယ်ဆေးကိုငါးရက်ပေးခြင်းဒ ไปเจ็ดอ่ะเดี๋ยวมีคนกู้จะติดไปเจ็ดอ่ะมองดีอ๋อที่นี่เดาตัวชาวโรบเป็นพี่ยาวล่ะกูอาจจะลีเซ่เลยแต่เกี่ยวฮัตทูอาจจะชิวเจอฮัตทูซวยไปแล้วเออยาวล่ะกูเออลูรีโอจันทร์เราปีบ้าเราดูกูว่าโอ้มาด้านไหนเนี่ยสงสารลูกฉันเราดีลูรีโอหงายจีมาด้านไหนเนี่ยด้านไหนเนี่ยนี่แหละเนี่ยฉันเราปีลูยาวมาบ้าเนี่ยพี่บอกกูว่าเป็นสิ่งที่เราดูแลสามพี่ลูปกปิดการสื่อสารไม่พอตัวพี่บอกออกซิเจนกู้จะชาวยาวเป็นน้องชินเลยชาวนี้เนี่ยนี่สุดแล้วนั่นจะเป็นไปพี่บอกงานดีเยอะกันอย่างไรอะมันลูกตัวเนี่ยอยากพอน้องกูเองแต่ฉันเราเนี่ยดีเนี่ยจริงมาดีเนี่ยงานฉันเราลูกเป็นคนมีชีวะลูกด่านเนี่ยฉันเราเนี่ยลูกยอมมาว่าสุดแล้วกูด่างาอภัยมโนเนี่ยฉันเรามาลูกเป็นคนมีชีวะโอเคฉันเราคนนี้พี่เรามาด่านเนี่ยลูกเป็นคนมีชีวะกูจะนี่อยากให้น้องเจอรู้ใช่ไหมป้ามันรู้ใช่ไหมฉันเราจะไปเลี้ยงที่ตาไปโอ้ที่ตามาเลี้ยงน่ะมาสู้ๆวายอยู่น่าวันนี้เนี่ยชอบอะไรมาเมียเนี่ยทำไมแต่ก็ต้องเจอเจ้าวิชิตาไปสรุปฉันบอกว่าที่ไหนเมื่อแต่สายนี้ก็โอเคเลยที่ตัวพี่ฉันรู้ว่าที่ลูกมาชีเดปอเซ่แต่เงี้ยจริงพี่ตาไปทำไมเอาสิ่งสั่งช่วยฉันบ้างเนี่ยกูจะเนี่ยส่วนฉันเราดูเซฟในลงทุนอะไรต้องลงทุนอะไรฉันบอกว่าโอเคมาฉันเอาไม่ได้งาบาลว่ามันประมาณเราเสียมันรู้ตีจ้าฉันบอกว่าฉันเอาตีจ้าเลยประมาณเราเสียมันรู้ต้องยังไม่ออกจากนิวเชนก้าวมาไปสรุปต้องยังไม่ออกจากนี่ตะเกียบฉันเอาฟงคนนี้เอาเราคงก้าวมาไป
โอเคเสียอันนี้จะแล้วอยู่ดีมันรู้ว่าตาดิสิล่ะเสีย
จนเราเสียวินี่อันนี้เนี่ยตั้งไหนเรามันรู้อัดเด็บบลัดเดสิมันรู้ป่ะเนี่ยที่ยอกาบลัดเดสเราดูเลยตุยามาตุยพ่อรู้เลยตุยามามาหูป่าวเช้าสิสุยใจรู้เช่นเนี่ยตั้งไหนรู้เช่นเนี่ยเนี่ยเราตุยมาไม่กูเองแต่แม้ออกซิเจนสัจจุชิมจะใช่ที่ตั้งไหนใช่เงี้ยป่าลูกมาเลยจนเราสมัยใหญ่กูจนเราที่มาเลยที่ใดไม่รู้ป่ะไม่ใหญ่ป่าวจนเราอันยังไม่จีเนี่ยไม่รู้อะไรแต่ตะเกียงออกซิเจนจะวิสุนเราจนเราใหญ่แต่ยังไม่เข้าจนเราลัวลุชินตุยเล่พาวาเลยซึ่งยังเต็มที่ส่วนจนเราตุยเล่พาวเลยแต่มันเนี่ยเนี่ยตะเกียร์ลัวบีจนเราแก๊สแข็งที่เราจนเราใหญ่เลยลูกอ้ายจนเราต้องชาร์บเนาะส่วนลูกเอรีนี่เนี่ยงาโรควัคซีนมาทูทาวูต้องแยกดาวไปมาเก้าวันในเนี่ยดาเชื่อเสนาหนี้เชื่อสังหารยังไงน้องเราทอลูกเอรีคงลุกไม่มาเลยแต่เช้าสังหารนี่จบตัวเองเนาะจนเราซีมาทูทาวจนเราอาม่ามาเขยเบาบาลูเลยสุดเราสักเช้ายังไงน้องว่าไอซียูเราที่ยอดตัวในเนี่ยนี่ถ้าชีบาเลยดาเทมไอซ์ไอซียูยาวายเทมฟิฟิปัสนีบาลาวที่อาจจะส่งช่วงไหนเนาะฉันรู้มาเลยโอมิครอนพี่เนี่ยฉันรู้อาจจะส่งช่วงไหนรู้ชีราบอกว่าฉันรู้สิ่งมาส่วนนั้นเซนีบาลาวที่เชื่อใจดีตลาดคุยเราด้วยมาปน
โอเคเสียแล้วที่อาซีต้องเสริมเยอะๆเ
ช้าตัววิตามินซีดีดีซิงค์ต้องรู้ยาล่ะส่วนต้องรู้ยาเลยเว้ยทำไมดาเรียฉันรู้ไม่ดีตัวเราเช่นเช่นเลเวนปลุกเช่นใครเนี่ยเลเวนตีนาเลยส่วนเราจะรู้คือมีเลเวนปลุกเช่นในฮาลีลูปีได้ยินไม่แม้ต่อใครเนี่ยจำเป็นจะรู้ว่าปมมันเช่นใครเนี่ยแล้วพิจารณาสิต่อใครเนี่ยคุยแล้วจะติดใจเลยส่วนเราใครใครเปล่าเลยสิต่อใครเนี่ยเราเปล่าอาชีพสิเราสาบเพื่อสามสกุลสาเจเนหาสาใครเนี่ยเราชูการีไปเราทำให้เราตัวในกุลยาสีจูชินเลยส่วนสีจูเราติดขาเสกใครเนี่ยปูบิโอเสกใครเนี่ยบางอย่างในส่วนเราดีกว่านะบางอย่างสีจูลงเดียมาปูบิโอยาสิเลยบ่เนาะสรุปถ้าใครจะรู้สิ่งที่ติ่งลงในบ้านยาสูรู้สิ่งเนาะจังหวะลงซีโจดีกว่าไม่ใช่เป็นแบบนี้เสกไข่ในเดแล้วเสกไข่ในเจ้าพี่ที่ยังว่าสูรู้สิ่งตะเกียบพิเศษเดาแต่พิเศษเจ้าเนาะจังหวะจะโชว์ดูอยู่สูรู้จังหวะอินสุนเนาะดีได้ไอ้มาชีเดลูเดินไปบีจังหวะทูบีโรดูน่าจังหวะกูเกล้าไปสูรู้ดิโทรศัพท์เนี่ยเนี่ยกูรู้ยาบาร์เองจังหวะเนี่ยตั้งไหนเดาจังหวะตัวเดลูอยู่จังหวะตั้งไหนเดาเราจังหวะลูปีบาร์เองจังหวะตัวเบย์เนี่ยตั้งไหนเดาเราตัวลูปีบาร์เองตรงนี้จะเอาไปมาเมงมาชีเดกระจายมีอยู่จังหวะสี่แค่มาพูดไหนเนี่ยจังหวะรู้ที่โทรศัพท์เนี่ยพิพิจังหวะวิดีโอคอลเนี่ยพิพิลูปีเรามีลูน่าอยู่จีบีจีอาร์พิจังหวะเทนเนี่ยอันยาอยู่จังหวะรู้คุยไปรู้ยาบาร์เอง
โอเคจีจูมีอะไรเจอมาเลยเสีย
ကိုဝင်းမင်းအပတ်စဉ်တင်ပြတဲ့ကျမရဲ့အစီအစဉ်ကိုနောက်တော့ဆင်ခဲ့ရတာပါကိုဗစ်ရောဂါနဲ့ပတ်သက်ပြီးတော့စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ကျွန်တော်တို့နောက်ကျအပတ်စဉ်ကဏ္ဍနဲ့သတင်းချင်းချုပ်တွေကိုဆက်လက်ထုတ်လွှင့်ပေးဖို့ရှိနေပါသေးတယ်သောတာရှင်ကပြကျွန်တော်တို့ VOA ကိုအကြံပြုလို့ရဆက်သွယ်လို့ရဆိုလို့ရှိရင်တော့စာရေးသားဆက်သွယ်နိုင်ပါတယ်စာရေးသားဆက်သွယ်ရမယ့်လိပ်စာကတော့ burmese@voanews.com ကိုစာရေးသားဆက်သွယ်နိုင်ပါတယ်အခုဆက်လက်ပြီးတော့ကျွန်တော်တို့အပတ်စဉ်တင်ပြနေကြ Fever Wine တော်သားတွေတင်ဆက်တဲ့တိုင်းရင်သတင်းလောအစီအစဉ်ကိုတင်ဆက်ဖို့အချိန်ကြာရောက်လာပါပြီခင်ဗျာ
သ
sin tin set twa me tan yin tadin lwa ga chu so ba de myama nangan twan tan yin tan lu myo su de ni thain ja de ayat de ta rwe ma phit pyet ni de a phit pyet twe ne tan yin tha rwe ye atan rwe go chin hat tin set tha da phit ba de
mingla ba shin jma a ni ba nen set de ta tan yin tha tadin thauk twe tin set tha de di da ba tan yin tadin lwa ma na sin ya ma rwe ga ro မိုဘီနယ်က NLD ပါတီအမတ်ဟောင်းတချို့နဲ့ပါတီဝင်တွေလုပ်ငန်းရှင်တွေရဲ့နေအိမ်နဲ့ဆိုင်တွေကိုစစ်ကောင်စီကချိတ်ပိတ်နေပါတယ်။လာရှိုးမြို့နယ်မိုင်းရော်တိုက်နယ်ထဲမှာစစ်ဘေးရှောင်ရွာသားလေးယောက်မိုင်းနှိမ့်ပြီးတော့တေဆုံးသွားခဲ့တယ်ဆိုတာနဲ့ရှင်းပြည်နယ်တောင်ပိုင်းကံပလက်မြို့နယ်ဘက်မှာစစ်ကောင်စီတပ်နဲ့ရှင်းပြည်သူကာကွယ်ရေးတပ်ဖွဲ့တို့တိုက်ပွဲတွေကြောင့်ဒေသခံတွေစစ်ဘေးတိမ်
ကနန်းဟောင်းပါတရင်တွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါမွန်ပြည်နယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်NLD ပါတီအမတ်ဟောင်းတချို့နဲ့ပါတီဝင်လုပ်ငန်းရှင်တွေရဲ့နေအိမ်နဲ့ဆိုင်တွေကိုအခုလအတွင်းစစ်ကောင်စီကနေဆက်တိုက်ချိတ်ပိတ်နေပါတယ်ဖေဖော်ဝါရီလ23ရက်နေ့ကချောင်းဆောင်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းဒေါ်မီချိုတဲနဲ့ အမျိုးသားလွတ်တော်ကိုယ်စားလှယ်ဟောင်းဦးလင်းတင်ထေးဖေဖော်ဝါရီလ28ရက်နေ့ကတထုံမြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဟောင်းဦးအောင်ကျော်သူနဲ့မုဒုံမြို့နယ်လွတ်တော်ကိုယ်စားလှယ်ဟောင်းဒေါ်တိရိယတနာတို့ရဲ့နေအိမ်တွေအသီးသီးချိတ်ပိတ်ခံခဲ့ရပါတယ်အလားတူလုပ်ငန်းရှင်နဲ့ ကျိုက်ကော်ရက်ွက်နေဦးအောင်ကျော်ထွေးရဲ့နေအိမ်ဦးစော်မင်းထွန်းရဲ့နေအိမ်နဲ့ခြံတွေကိုလည်းဖေဖော်ဝါရီလ19ရက်နေ့ကချိတ်ပိတ်ခဲ့တယ်လို့ဒေသခံတွေထံကသိရပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလအထက်မှာလည်းပေါင်မြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဟောင်းဦးစော်စော်ထူးနေအိမ်နဲ့ကျိုက်ထုံမြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဟောင်းဒေါက်တာခင်ဆောင်ရဲ့နေအိမ်နဲ့ဈေးခန်
ပြည်သူတွေကိုပြန်ပြီးတော့ဒီကိုရုရှားလုံးကိုတာဝန်ယူအပ်တာလေးဦးမိုင်းနိမိတေဆုံးတော့ခဲ့ပြီးလေးဦးထိခိုက်တိုင်ရရှိခဲ့ပါတယ်မြောက်ပိုင်းမဟာမိတ်တပ်ဖွဲ့နဲ့စစ်ကောင်စီကြတိုက်ပွဲပြင်းထန်တာကြောင့်ဖြစ်ဖွယ်လာဆက်လေးရက်နေ့ကမိုင်းယော်တိုက်နေရအရှိပဲဆယ်မှန်ခန့်အကွာမှာရှိတယ်ပန်းစပေအုပ်စုပန်းနန်းယော်ကရွာသားတွေ မိုင်းယော်စီးတဲ့မှာလာပြီးခိုးလုံးနေကြပြီးတော့တိုက်ပွဲညင်တဲလို့ရွာပြန်လာတဲ့အချိန်မှာမိုင်းနိမိခဲ့ကြတာပါဒီဖွယ်လာစစ်ကွန်ရက်နေ့ကနေရက်ပြန်သွားချိန်မှာရွာမရောက်ခင်မိုင်းနိမိတိုင်ကြောင့်ကနဦးဆုံးဦးတေဆုံးပြီးလာရှိုးစေးရုံကိုငါးဦးပို့ဆောင်ညာမှာနောက်ထပ်တအူးထပ်မှန်တေဆုံးခဲ့တာဖြစ်ပါတယ်လက်ရှိမိုင်းယော်တိုက်နေတဲ့မှာတိုက်ပွဲတွေညင်နေပေမဲ့နှစ်ဖက်စီရေးတင်းမာမှုတ เล่นเนจีเนี่ยมาจากคณะพิฆาตตาเจ้าเดี๋ยวถ้าขันดูทูตโชที่ไข่เตยซงดารีชีเดโลดายายาชีดูเรเลชีแควีลูทูอเมียวเมียกะเนเอมาเปียนเยเดเวเต็งชองเนียบาร์เออคุณล่ะสักคนเนี่ยเนียบายมาเลก็เกรงมิวเนตตะมายขันนาวีเดก็มายกงเจียวพะมาเนี่ยเฉยเล่นเนจีเนี่ยเปลี่ยนเนียเจ้าอเมียวดมีตูที่มันเตยซงบีอเมียวดาตูท่ามันดายายาชีตัวเขบาร์เออดีก็มายกงเจียวปงจีจาวินทมาเลสักกองสีเอ
อาเชนตลาดจอจ่าตัดสวยทาร์เรจเองกำมันกงอยู่ในอันนี้นะเจ้าวารีมาเลยอันนี้สิ่งสิ่งที่ตัดพ่อเวนด้วยเวนทัดตัวลานี่ละเจ้าเดี๋ยวขันด้วยก็อยู่อะไรมามันเนี่ยเว้ยเต็งช่างเนี่ยบาร์เลยจะขันยังไงเจ้าตัวมีอยู่ในที่มาอยู่อาศัยเช่าอู่กูสิตากับพันสีข้อสังดาร์นั่นนี่นี่ป้าชินีเป็นเมื่อเสร็จตัวมีอาเดเดด้วยดาวน์ชิดูด้วยส่งสามพอทุกปีผมมีด้าสูบในลูลานี่จ้าบาร์เลย ตั้งงานงานเลี้ยงขันสิจังตะคุกัดที่มาอยู่อาเตก้าอุจจาวินอปาวินเสือเนติมาอยู่มาจิกาอุทุมาวินอปาวินเสือโกพันสีข้อสังตัวดาราปีเคเรพีพอยล่าเสนียนิการรักเห็นตัดต่อเอเอเนสัสเตลุสุสเววิพันสีขันหายาดูเลเซเช่าโกสิกังสิกาลุเปเคเบเมติมาอยู่ตาเตียวมาปามนาเดตัวมีดาสูวินเสือเนติจาวาเน
นัทธรรมเสกคุณิดงาสิตันเนียโรจ้าพี่บอยเล็กเต๋อบอยเรียงจังที่มาอยู่กับเอ็นจีดีอาจอมยิ่งโชคขันยาบีอยู่อาตาอเมียบีเล็กคู่เชิงที่สิบเอ็ดสองสักครั้งมาชินีเล็บยินดีใส่ยาเชื่อมโยงเองด้วยมาเล็กโคลเมจ้าเซฟิปาร์เร่ชิ้นดินเนี่ยมีรอฮักฮามิโอมาสิกังสีตะพัวเวนีมิโอเวนมิโอทะเกย์เกย์มาอากูอยากไปด้วยสิสี่เอ็ดจับปีและไก่ฟงเนี่ยมาเล็ก VPN ซอฟต์แวร์ด้วยพันสีจังเวสองขันนารีปมโลกสองลานีเดลูฮักฮามิโอกะดีดักขันด้วยทางงานในตียาบาร์เร่พี่แค่เด็กฟีพอยล่าสักชาวยานีกันเลยฮักฮามิโอกันนี่ยังกูมิโอกูเปียสเวเดฮักฮามัน
ဒီကနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့
Facebook ကို VPN နဲ့ချိတ်ဆက်မှာလာအသုံးပြုနိုင်ကြတာဖြစ်ပါတယ်။ဒါပေမဲ့စစ်ကောင်စီတပ်ဖွဲ့ကပြည်သူတွေကိုတည်င်းမောင်းချတဲ့အနေနဲ့ VPN software တွေကိုပါအခုလိုစစ်ဆေးဖမ်းဆီးမှုတွေလှုပ်ဆောင်လာနေတာဖြစ်ပါတယ်။
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ရှင်းပြည်နယ်တောင်ပိုင်းကံပလက်မြို့နယ်ဘက်မှာတော့စစ်ကောင်စီတပ်နဲ့ချင်းပြည်သူကာကွယ်ရေးတပ်ဖွဲ့တို့ဒီရက်ပိုင်းတွင်တိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေသလိုအဲ့ဒီတိုက်ပွဲတွေကြောင့်ဒေသခံပြည်သူတွေဟာကြေးရွာတွေကိုစွန့်ခွာပြီးတော့ထွက်ပြေးတိမ်းရှောင်နေကြရပါတယ်။အကြောင်းစုံကိုတော့ကိုရောဘက်ကစူးစီးထားပါတယ်။စစ်ကောင်စီတပ် မှုကပြောပါတယ
်ကျင်းသေးကိုသူတို့မရမကအယောက်ရှောက်ကိုကျင်းရှင်းတာပေါ့အဲ့မှာတော့လမ်းတစ်ချောင်းလုံးမှာတိုက်ပွဲဖြစ်တာတော့ဆက်ကိုရင်းနေကြရတာဖြစ်တယ်ဆက်ကိုရင်းနေမှာမနေပိုင်းတစ်ခါညနေပိုင်းမှာတစ်ခါပေါ့တိုက်ပွဲဖြစ်တယ်အဲ့ဒီမှာမနေပိုင်းမှာသူတို့ဒေသပေါ့ထယောက်ကတော့ညနေပိုင်းမှာတော့သူတို့၄ယောက်ကြတယ်တန်ရရတဲ့ဟာလည်းရှိတယ်၂၀ပြည်နေမှာကျွန်တော်တိုက်ပွဲထပ်ဖြစ်တယ်အဲ့ဒီမှာသူတို့၃၄ယောက်လောက်တော့ကြတယ်ပေါ့အဲ့မှာ၁၀နှစ်နေတာပေါ့နော်တိုက်ပွဲတော့တဏီကုန်မိပါတော်လေးကျင်းထန်ခဲ့တယ်အဲ့မှာသူတို့ဒီ၁၁ယောက်ကတော့အနည်းဆုံး၁၁ယောက်ကတော့တီးချတယ
်စစ်ကောင်စီတပ်ဖွဲ့နဲ့ချင်းပြည်သူ့ကောင်ကွေတပ်ဖွဲ့တွေဟာလောက်ရှိနဲ့ကျင်းကျွေးမြို့အကြမ်းမှရှိတဲ့ဆွဲလွဲကျင်းမောချောင်းရီရှောင်းလမ်းမြခင်ပင်အသီးတွေမှာတိုက်ပွဲဖြစ်ပွားခဲ့ကြတာဖြစ်ပါတယ်ချင်းပြည်နယ်နဲ့မကွေးတိုင်းနယ်စပ်မှာတည်ရှိတဲ့ကမ်ပလက်မြို့နယ်ကိုစစ်ကောင်စီကထိ ंछ ုပ်ဖို့အတွက်ခုလိုစင်အားအလုံးရင်းနဲ့စစ်ကြောင်းထိုးလာတာဖြစ်ပြီးတိုက်ပွဲတွေကတော့ရှစ်လျှောက်ဖြစ်လာနိုင်တယ်လို့သူကပြောပါတယ်စစ်ကောင်စီတပ်ဖွဲ့တွေရဲ့စစ်ကြောင်းထိုးလာမှုကြောင့်လောင်းရှိနဲ့ကျင်းကျွေးမြို့အကြမ်းမှရှိတဲ့မစာတွေးမောချောင်းလိုက်တို့ထန်းကုန်းစတဲ့ကြီးရွာတွေမှာနေထိုင်တဲ့ပြည်သူတစ်ထောင်ကျော်လောက်ဟာရွာလုံးကျွတ်ထွက်ပြေးတိမ်းရှောင်နေကြရတယ်လို့နေထိုင်စားတော့ရေးပါလဲအခက်အခဲကြုံနေရတယ်လို့ကမ်ပလက်ဒေသခံတဦးကပြောပါတယ
်ခုချိန်မှာတော့ဘလို့ကအိမ်တွေကလည်းအကုန်လုံးဆုံးပြီးမှတော်ရဲကိုတော်ပြီးမှရှောင်နေရတဲ့အတွက်နတ်တော်သူတို့မှနေရထိုင်ကြတယ်မြို့ကလည်းကြာတယ်မြို့ကနေအရန်ကိုမြို့မြန်တိုင်းပုံစံနဲ့မြို့ကလည်းကြာတယ်ဆိုတော့သူတို့မှတော်တော်ကြည့်လို့လည်းအခက်အခဲတွေရတော့အများကြီးပဲသူတို့ကနဲ့ရစ်ခါပိုင်းရောသူတို့လည်းယုံကြည်မှနေတယ်
လက်ရှိကမ်ပလက်မြို့နယ်မှာစစ်ပေးရှောင်ဦးကြီး4000အထိရှိနေတယ်လို့စစ်ပေးရှောင်ကော်မတီဝင်တဦးကပြောပါတယ
် IDP ကနေရှင်းနေတော့တော်တော်များတယ်ကမ်ပလက်မြို့တွေလို့ရှိရင်ဒီလိုမရှိတော့တာကမ်ပလက်ချေဦးကြီးကကြတော့ကျွန်တော်တို့ဒီ4000ဝန်းကျင်လောက်ရှိနေတယ်မြို့တွေတိုင်းလောက်ရှိမှရှောင်တာရယ်ဟောမှရှောင်တာရယ်ဒီကြီးကုန်းလောက်ရှိအဲဒါသမီးမဆောင်နေကြတယ်
ကပ်လက်မြို့မှာချင်းကောက်ွယ်တပ်ဖွဲ့ CDF နဲ့စစ်ကောင်စီတပ်တို့အကြား2021ခုနှစ်မေလလယ်လောက်ကစပြီးပြစ်ခတ်တိုက်ခိုက်မှုတွေရှိလာခဲ့တာဖြစ်ပါတယ်
။ဆက်ပြီးတော့တိုင်းနာလက်နက်ကိုင်အဖွဲ့တွေအနေနဲ့အချင်းချင်းပြစ်ခတ်တိုက်ခိုက်မှုတွေကိုရှင်းချဖို့နဲ့နိုင်ငံရေးဆိုင်ရာစစ်စစ်ညှိနှိုင်းရေးနည်းလမ်းတွေကိုဦးစားပေးဖော်ဆောင်ကြဖို့ကြားဖြူပါတီခေါ်ရှမ်းတိုင်းနာဒီမိုကရက်တစ်ပါတီ SNDP ကနေတိုက်တွန်းထားပါတယ်။ဒီကြောင်းကိုတော့နမ်ဖော်ကနေတင်ဆက်ပေးထားပါတယ်။
တိုင်းနယ်လက်နက်ကိုင်အဖွဲ့တွေအနေနဲ့ဆွေးနွေးညှိနှိုင်းခြင်းဖြင့်ငြိမ်းချမ်းရေးအဖြစ်ရှာတင်တယ်လို့ရှမ်းတိုင်းနာများဒီမိုကရက်တစ်ပါတီ SNDP ဥက္ကဋ္ဌလက်ဖြင့် UPDJC ပြည်ထောင်စုငြိမ်းချမ်းရေးကော်မတီရဲ့ဥက္ကဋ္ဌလက်ဖြစ်တဲ့စိုက်အိုက်ပေါ့ကအခုလိုပြောပါတယ်
။တိုင်းနယ်လက်နက်ကိုင်အများစုကတော့ NCA လမ်းကြောင်းတိုင်းသွားမယ်လို့သူတို့ပြောထားတာကြားကျွန်တော်တို့ဝန်တာဆရာပဲ။ကောင်းမှုနဲ့လက္ခဏာပဲလေ။အဲကျွန်တော်တို့ကဒီငြိမ်းချမ်းရေးအတွက်ဆိုရင်လက်နက်ကိုင်တို့ဖြည့်ရှင်းတာငင်းသေးပြဿနာမပြီးဆုံးနိုင်ဘူး။စပွဲပေါ်မှာထိုင်ပြီးတော့ဆွေးနွေးမှအဖြစ်ပေါ်မှာဒါမှပြောင်းစုရငင်းကြမှာ
။တိုင်းနာလက်နက်ကိုင်အဖွဲ့တစ်ခုချင်းစီရဲ့ပြည်ရင်နိုင်ငံရေးညီမချက်တွေကိုရာဦးစားပေးဖော်ဆောင်ဖို့အချင်းချင်းပြစ်ခတ်တိုက်ခိုက်မှုတွေရှင်းချဖို့နဲ့နိုင်ငံရေးဆိုင်ရာစစ်ဆန်ညှိနှိုင်းရေးနည်းလမ်းတွေကိုရာအထူးဦးစားပေးဖော်ဆောင်ဖို့တိုက်တွန်းကြောင်းဖေဖော်ဝါရီလ21ရက်နေ့ရက်စွဲနဲ့ကြားဖြူပါတီကစ
ကျွန်တော်ပြည်တော်စုရဲ့ကြေတနာကပါလဲဆိုတော့ဖက်ဒရယ်ဖြစ်ဖို့အရေးကြီးတယ်တကယ်လို့တိုင်းရင်းသားလက်နက်ကအခွင့်အရေးလည်းလာပြီးတော့တွေးဆုံဆွေးနွေးမယ်ဆိုလို့ရှိရင်တောင်ကျဆိုင်ပြီးတော့ ကျွန်တော်ဖက်ဒရယ်ပြည်တော်စုကိုဘယ်လိုသွားမလဲနော်ဘယ်လိုအခြေခံဥပဒေကိုညှိနှိုင်းပြီးတော့ဆွေးနွေးသွားကြမလဲဆိုတဲ့ဟာကငါးနှစ်မဟုတ်ဘဲနဲ့သုံးနှစ်လည်းပြည့်ဖြစ်သွားမှာပေါ့နော်မြန်မြန်ဆန်ဆန်နဲ့ဟိုညှိနှိုင်းဆွေးနွေးနိုင်ဖို့အရေးကြီးတယ်တကယ်လို့ NCA လက်မှတ်ထိုးထားတဲ့တိုင်းတော်လက်မှတ်မထိုးသေးတဲ့တိုင်းသားတော်လာပြီးတော့ဆွေးနွေးမယ်ဆိုလို့ရှိရင်ပို့ပြီးတော့မြန်ဆန်ထိရောက်မယ်လို့ဥရောရုံကြည်လို့လဲတော့နော်
ဒါပေမဲ့လက်ရှိမှာတော့တပြည်လုံးအပြည့်ရဖို့မဆိုထားနဲ့ရှမ်းနှစ်နှစ်ကန်အချင်းချင်းတွေ့ဆုံဆွေးနွေးဖို့အတော်ပင်ခက်ခဲနေတယ်လို့ရှမ်းမြို့တိုင်းရင်ကြားစစ်ရေးမှာပါဝင်တဲ့ပုဂ္ဂိုလ်တဦးကပြောပါရယ်နိုင်ငံတော်အစိုးရနဲ့တက်မတော်အနေနဲ့ဒိုင်းနာပြည်သူတွေကိုညတာတော့အပြင်ရှမ်းပြည်နယ်အတွင်းစစ်ရေးပဋိပက္ခတွေရပ်စဲနေရေးကိုပါဝင်ကူညီထိန်းသိမ်းပေးဖို့မေတ္တာရက်ခံ အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။မွန်ပြည်နယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်NLD ပါတီအမတ်ဟောင်းတချို့နဲ့ပါတီဝင်လုပ်ငန်းရှင်တွေရဲ့နေအိမ်နဲ့ဆိုင်တွေကိုစစ်ကောင်စီကနေစက်တိုက်ချိတ်ပိတ်နေပါတယ်။ရှမ်းပြည်မြောက်ပိုင်းလာရှုံမြို့နယ်မိုင်းရော်တိုက်နယ်မှာစစ်ဘေးရှောင်ရွာသား၄ဦးမိုင်းနှင်းမိပြီးတေဆုံးခဲ့ပါတယ်။
တော်ရရှင်ရဲ့ကုနာစင်မိခဲ့ကြတာကတော့နေဆက်ဒေတာတိုင်းသာသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်ကျမကအမီပါ။အပတ်စဉ်တင်ဆက်နေကြဖီဘာဝိုင်းတော်သားတွေတင်ဆက်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနောက်တော်တာဆင်ခဲ့ရတာဖြစ်ပါခင်ဗျာ။ VOA ရဲ့တောက်ကြနေမနေ့ပတ်အတန်လွှင့်အစီအစဉ ောင်လင်ဦးကနေပြီးတော့ပြန်ပြောပြပေးပါမယ်ခင
်ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ယူကရိန်းပေါ်ချီးကျော်မှုကိုတုံ့ပြန်တဲ့အနေနဲ့ရုရှားနိုင်ငံစီးပွားရေးအထိနာစေမဲ့ပိတ်ဆို့တံခတ်မှုတွေထပ်မံချမှတ်တော့မှာဖြစ်ကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောလိုက်ပါတယ်အမေရိကန်ရဲ့တန်ခတ်မှုအသစ်တွေဟာရုရှားဗန်လုပ်ငန်းတွေအစိုးရနဲ့နှိစပ်သူတွေအစ်စ်နဲ့နေပညာကဏ္ဍတွေကိုပြစ်မှတ်ထားမှာဖြစ်ပါတယ်။ဂျာဂါဘင်းနေ့ကကျူးကျော်တက်ခတ်မှုတွေနဲ့အတူရုရှားကအင်းနီချင်းယူကရိန်းနိုင်ငံကအစိုးရကိုဖျောက်ချဖို့နီလန်ပေါင်းစုံနဲ့ရည်မှန်းထားကြောင်းလည်းအမေရိကန်ကာကွယ်ရေးဝန်ကြီးဌာနတာဝန်ရှိသူတို့ကပြောဆိုထားပါတယ်။ရုရှားရဲ့ကနဦးစစ်စင်ရေးမှာတာတိုဖြစ်ပထင်းတက်မစ်ဆိုင်းတုံးတရားကျော်အပြင်တာလက်ဖြစ်ပထင်းတက်မစ်ဆိုင်းတုံးတွေခရစ်မစ်ဆိုင်းတုံးတွေမြေပြင်ကဝေရင်ဖြစ်မစ်ဆိုင်းတုံးတွေပါဝင်ကြောင်းလည်းအမေရိကန်ကာကွယ်ရေးဝန်ကြီးဌာနကပြောဆိုခဲ့ပါတယ်။လေယာဉ်ဝင်းတွေစစ်တမ်းရာတွေကုန်းလောင်ယုံတွေပါဝင်ယူကရိန်းစစ်ပတ်ဆိုင်ရာနေရာတွေကိုမစ်ဆိုင်းတုံးတွေနဲ့ပစ်မှတ်ထားတိုက်ခိုက်ခဲ့တယ်လို့လည်းပြောပါတယ်။ကြာပြီနေမှာပဲရုရှားနိုင်ငံကမြို့ကြီး50လောက်မှာစစ်ဆန့်ကျင်ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပြီးရဲတပ်ဖွဲ့ကလူထောက်300ကျော်ကိုဖမ်းဆီးခဲ့ကြောင်းလဲရုရှားလူခွင့်ရလူရှားမှုအဖွဲ့ OVD Info ကပြောဆိုထားပါတယ်။ယူကရိန်းကိုစစ်စင်ရေးချိန်ညာခဲ့ပြီးတဲ့နောက်ပေါ်ပေါက်လာတဲ့ဆန္ဒပြပွဲတွေအတွင်းဖမ်းဆီးခံရသူအများစုဟာမော်စကိုမြို့ပေါ်မှာဖြစ်တယ်လို့လည်းပြောဆိုထားပါတယ်။ယူကရိန်းနိုင်ငံကိုကျူးကျော်တိုက်ခိုက်မှုတွေရုရှားသမ္မတဗလာဒီမီယာပူတင်အပေါ်အမေရိကန်လွှတ်တော်မှတ်တွေပြစ်တင်ရှုတ်ချလိုက်ကြပြီးနှစ်ပေါင်း80ကျော်အတွင်းဥရောပမှာပထမဆုံးအချိန်အင်အားအလုံးရင်းနဲ့ဆစ်ဆင်ခဲ့တဲ့လူရက်ကိုအမြန်ဆုံးတုံ့ပြန်ရေးယူဖို့လဲသမ္မတဂျိုးဘိုင်ဒန်ဆွေးနွေးဖို့တိုက်တွန်းလိုက်ကြပါတယ်။အင်းနီချင်းနိုင်ငံတွေရဲ့လွတ်လပ်မှုအချုပ်အခြာအာဏာပိုင်ဆိုင်မှုဒီမိုကရေစီနဲ့လွတ်လပ်ခွင့်တွေအတွက်ကြိုးပမ်းမှုတွေကိုစိုးရိမ်ကြောက်ရွံ့မှုကြောင့်မရေမတွက်နိုင်တဲ့ယူကရိန်းနိုင်ငံသားတွေကိုစည်းသေးဖို့ရုရှားသမ္မတကဆုံးဖြတ်ခဲ့တယ်ဆိုတာတမိုင်းကတတိပြပါလိမ့်မယ်လို့လည်းအမေရိကန်ထက်လွတ်တော်နိုင်ငံခြားရေးကော်မတီဥက္ကဋ္ဌဘော့မန်နန်ဒက်စ်ကကြာသပတေးမှာပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်ကြပ
ါသတင်းချင်းချုပ်ဒီကိုကိုအောင်လွင်ဦးကပြောပြသွားတာပါခင်ဗျာဒီကနေ့မနေ့ပဲအတန်လွင်စီစဉ်တွေကိုထုတ်လုပ်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လုပ်ရမှုအဖြစ်နဲ့ကတော့ကိုရဲမွန်ကတာဝန်ယူခဲ့ပါတယ်အတန်ဖန်းနဲ့ရုပ်တန်အင်ဂျင်နီယာတွေကတော့ဂျင်မီကွန်းနဲ့Zubair Elta ရဲ့ဖြစ်ပါတယ်ကျွန်တော်တို့ VO ရဲ့အတန်လင်းစီစဉ်တို့လိုင်းနိုမီတာ30နဲ့39တို့ကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်ကျွန်တော်တို့ရဲ့အတန်လင်းစီစဉ်တွေကိုနားတော်တာဆင်နေတဲ့ကျေးဇူးတူတင်ပါတယ်ခင်ဗျာကျွန်တော်ကတော့အစီအစဉ်မှုဖြစ်တာဝန်ယူခဲ့တဲ့ဇော်မိုးကျော်ဖြစ်ပါတယ်ခင်ဗျာကျွန်တော်ရဲ့အတန်လင်းစီစဉ်တွေလည်းဒီမှာတင်ပြပြီးဆုံးပါပြီ
Thank you. This program has come to you from the Voice of America, Washington.